Welcome to the Voice of America in Burmese.
Mingla nanak khima khya tora chi mya shwin lan chamni jaw de BU American ta Myanmar bain season ye 2018 khu ne September la 24 ye tinin na ni minute se season ne go minute 6 na ye ni phone na yi thi line do video 24 40 51 tu ka ni dai yai thau len pe ni ba bi BU ye Facebook Samena BU Burmese news ma le a chain ne de bien ni na sin nan ya ba le khya ကျွန်တော်စမိုးရီပါခင်ဗျာခုမနက်ခင်းအစီအစဉ်လေးတောင်းယူတက်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိတဲ့အတူကြီးညာပေးမှာပါအမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းတင်သွင်းခံသူကာဗနော့ဟာသူ့ကိုလိင်မှုဆိုင်ရာအကြမ်းဖက်မှုလုပ်တယ်လို့ဆွဆဲခဲ့သူကလာမယ့်ဇန်နဝါရီမှာတရားရေးကော်မတီရှင်းမှာထွက်ဆိုတော့မှာပါကမ္ဘာမှာအကြီးဆုံးလို့ဆိုတဲ့အိန္ဒိယနိုင်ငံရဲ့ကျန်းမာရေးအစီအစဉ်ကိုတင်းငွေနေမှာစတင်လိုက်ပါပြီမလေးရှားမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာ40လောက်ဖမ်းခံရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမောင်
ကောင်းပါပြီခင်ဗျာအဲ့ဒီတော့ဒီမနက်ခင်းအစီအစဉ်မှာနားဆင်ကြရမယ်အထက်မှာဆိုရင်တော့
ဒီစမတ်ဖုန်းမှာပဲ digital tv channel ကို internet မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ
်ဆိုလိုတာစမတ်ဖုန်းတွေကတစ်ဆင့်လူမှုမီဒီယာပေါ်မှာပေါ်ပြနေတဲ့သတင်းတွေအကြောင်းဤပညာရှင်တွေလေ့လာသူတွေနဲ့မြင်များဆွေးနွေးထားတဲ့မြန်မာရေးရာဆွေးနွေးပွဲအစီအစဉ်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါအပြင်ကမ္ဘာမှာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲအကြောင်းသတင်းလွှာမြန်မာပြည်ကပေးစာကဏ္ဍနဲ့ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတလွန်ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်အစီအစဉ်တွေတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းတွင်သင်ခံရသူ Brett Kavanaugh က1982ခုနှစ်တုန်းကလိင်မှုဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆဲပြောဆိုနေတဲ့ Christine Blasey Ford ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှာကျက်သပရင်းနေမနှပိုင်းကြရင်အများပြည်သူရှေ့မှာထွက်ဆိုမှာဖြစ်ကြောင်းသူ့ရဲ့ရှေ့နေတွေကပြောပါတယ်။ဒါပေမဲ့အခုလိုထွက်ဆိုဖို့အတွက်ဘလို့အခြေအနေတွေတတ်မှတ်ပေးရမယ်ဆိုတဲ့အသေးစိတ်ကိုတော့ညှိနှိုင်းနေစေပါ။ Ford ရဲ့ရှေ့နေတွေဖြစ်တဲ့ Deborah Katz, Lisa Banks နဲ့ Michael Broomwich တို့ကတော့ Ford ကအရင်ထွက်ဆိုပြီးမှ Kavanaugh ထွက်ဆိုဖို့သဘောတူခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။တခြားဘဲတက်တွေကမှမခေါ်ဖို့အတွက်တရားရေးကော်မတီရဲ့ဆုံးဖြတ်ချက်ကိုဒီရှေ့နေ၃ယောက်ကတိတ်သဘောမချပေမဲ့သဘောတူခဲ့တယ်လို့လည်းဆိုပါတယ်။ဒေမှုဆိုင်အကြမ်းဖက်ခံစဉ်အခန်းထဲမှာအတူရှိနေတယ်လို့ Ford ကပြောတဲ့ Kavanaugh ရဲ့တငယ်ချင်း Mike Judge ကိုတတ်တယ်ဖြစ်နေခေါ်ကြင်ကြတာဖြစ်ပါတယ်။ဒါအပြင် Ford ကိုဘယ်သူကမိကွန်တွေမေးမယ်ဆိုတာကိုလည်းညှိနှိုင်းနေဆဲဖြစ်ပါတယ်။အထက်လွှတ်တော်တရားရေးကော်မတီမှာ Republican Party ဝင်၁၁ဦးနဲ့ Democrat Party ဝင်က၁၀ဦးပါ။ Republican အထက်လွှတ်တော်မှာ Lindsey Graham က Ford အတွက်ကြားနာမှုကတရားမျှတမှုရှိမှဖြစ်ကြောင်း Fox ရုပ်သံကိုပြောတယ်လို့ Democratic Party ကအထက်လွှတ်တော်မှာ Patty Murray ကတော့Kavanaugh ပေါ်ဆွဆွဲထားမှုတွေပြည့်ပြည့်စုံစုံမဆုံးစမ်းမဲ့အထက်လွှတ်တော် Republican တွေကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အတည်ပြုမယ်ဆိုရင်ကြီးမားတဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့ NBC ရုပ်သံမေးမြန်းကမှသတိပေးခဲ့ပါတယ်
။ကမ္ဘာကောင်းဆောင်အများပြားတယောက်မေကွန်ပြောမယ်83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံအစီအစဉ်အင်္ဂါနေ့စတင်မှာဖြစ်ပါတယ်။ဒီနေ့ညီလာခံကိုတက်မယ်လို့စီရင်ပေးထားတဲ့ကမ္ဘာကောင်းဆောင်133ယောက်ရှိတာမို့ပြီးခဲ့တဲ့နှစ်ကတက်ရောက်တဲ့အစီအတွက်114ယောက်ထက်တိတိတတ်တာပိုများပါတယ်။အစီအစဉ်ကောင်းဆောင်တဲ့တယောက်မဲ့တရင်ပတ်တွင်စီဝေးလို့ဖို့ပန်ကြားချက်ပေါင်း342ခုကိုလက်ခံရရှိထားတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျရစ်ကပြောပါတယ်။အစီအဝေးလို့မဲ့အကြောင်းအရာတွေထဲမှာဆီးရီးယား၊လီဗျား၊ယီမင်၊မာလီနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေကပဋိပက္ခတွေအပြင်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တာပါလက်စတိုင်းတွေကိုအကူအညီပေးရေးမိန်ကလေးတွေပညာသင်ယူခွင့်ကိစ္စခေတ်သစ်ဂျွန်ပြူမှုတဘာဝပတ်ဝန်းကျင်ရေးရာစင်းရဲနွမ်းပါမှုတိုက်ဖျက်ရေးစတာတွေအပြင်လူ့အခွင့်အရေးကြေညာစရတ်290ပြည့်နှစ်ပတ်လည်ဆိုင်ရာလည်းပါဝင်ပါတယ်။ဒီနေ့ကုလသမဂ္ဂဒုတိယညီလာခံကျင်းပချိန်ဟာကမ္ဘာနိုင်ငံတွေအကြဆက်ဆက်လှုပ်ဆောင်တဲ့ multilateralism ယူဆနောက်ရောက်ပြီးတနိုင်ငံချင်းစီအလိုက်တီးခြားလှုပ်ဆောင်ကြတဲ့ unilateralism ယူဆရှေ့တန်းရောက်လာခြင်းနဲ့တိုက်ဆိုင်နေတာကြောင့်ဒီကိစ္စဟာလည်းဆွေးနွေးပွဲတွေမှာမဖြစ်မနေပါဝင်မဲ့အကြောင်းအရာတစ်ခုဖြစ်ပေါ်ရှိပါတယ်။ကုလသမဂ္ဂကတရားဝင်ထုတ်ပြန်ထားတဲ့လက်ရှိအစီအစဉ်အရဆိုရင်မြန်မာအစိုးရအဖွဲ့တာဝန်ရှိသူတဦးအထွေထွေညီလာခံမှာမိန့်ခွန်းပြောမယ့်ရက်ဟာစက်တင်ဘာလ28ရက်တောက်ကြနေ့ညနေပိုင်းဖြစ်ပြီးမေခွန်းပြောမယ့်တာဝန်ရှိသူဟာဘယ်သူဆိုတာကိုတော့အတိအကျမသိရသေးပါဘူ
း။တရုတ်ရဲ့တင်ပို့ကုန်တွေပေါ်မှာ American ဘက်ကနောက်ထပ်အခွန်တိုးမြင့်ကောက်ခံမဲ့ရမတိုင်ခင်တည့်ရလို့မှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတရုတ်နဲ့ဘဲကုန်သွေးစစ်ပွဲကိုပဲနှွှဲနှွှဲ American ဘက်ကအနိုင်ရမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။အခုလို American ဘက်ကလှုပ်ဆောင်တာဟာတရုတ်ကိုနောက်မှတခြားသူရဲ့ညာနာပစ္စည်းမူပိုင်ခွင့်တွေခိုးမရောအရေးယူတာဖြစ်ပြီးတကယ်လို့တရုတ်ကကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ချင်တယ်ဆိုရင်ဒါမျိုးမလုပ်သင့်ဘူးဆိုတဲ့အသည့်ကို အသိပေးဖို့ဖြစ်ကြောင်းဝန်ကြီးပေါင်ပီယိုကတနင်္လာနေ့ Fox သတင်းဌာနကိုပြောပါတယ်အခုလိုတရုတ်ကုန်ပစ္စည်းတွေပေါ်မှာအခွန်တိုးကောက်တာဟာတရုတ်နဲ့အမေရိကန်တို့ရဲ့ကုန်သွယ်ပိုကောင်းလာအောင်လှုပ်ဆောင်မှုပြက်ဖြစ်ကြောင်းလဲ Trump အစိုးရအဖွဲ့ကခုခံပြောဆိုနေတာဖြစ်ပါတယ်အမေရိကန်ရဲ့ကုန်သွယ်ရေးမှာ Cyber ခိုးယူမှုတွေအဆုံးသတ်ဖို့အပါအဝင်အမေရိကန်တွေရဲ့ညာနာပစ္စည်းမူပိုင်ခွင့်တွေကိုတရုတ်ကပိုပြီးအကာအကွယ်ပေးဖို့အမေရိကန်ဘက်ကတောင်းဆိုပါတယ်ဒါအပြင်တရုတ်ဈေးကွက်ကို American Company တွေပိုမိုလက်လန်းမြေခွင့်ပြုဖို့နဲ့ကုန်သွယ်ရေးဆိုင်ရာပုံငွေပြမှုလျှော့ချဖို့တရုတ်ကို Trump အစိုးရအဖွဲ့ကတောင်းဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနောက်ထပ် American Dollar ဘီလျံ200ဘူးရှိတယ်တရုတ်ကွန်ပစ္စည်းတွေပေါ်အခွန်ကောက်ခံမှု American ကအမိန့်ထုတ်ခဲ့ပြီးဒါ September 24တနင်္လာမှာစတင်တက်ရောက်မှာပါတရုတ်ဘက်ကလည်း American ကွန်ပစ္စည်းနောက်ထပ်ဘီလျံ60ဘူးအတွက်အခွန်ထပ်ကောက်ပြီးတုံ့ပြန်ခဲ့ပါတယ်
ကမ္ဘာပေါ်မှာအကြီးအမားဆုံးကျန်းမာရေးဆောင်ရှားမှုအာမခံအစီအစဉ်ကိုအိန္ဒိယဝန်ကြီးချုပ် Narendra Modi ကတနင်္လာနေ့မှာစတင်လိုက်ပါတယ်နောက်နေ့ကျင်းပမယ့်ထူးထူးရွေးကောက်ပွဲတွေမတိုင်ခင်ဒီအစီအစဉ်ကိုစတင်လိုက်တာဖြစ်ပြီးအစင်းရဲစုနိုင်ငံသားတန်ပေါင်း900ကိုအခမဲ့ကျမရေးဆောင်ရှောက်မှုပေးမယ်လို့အာမခံထားပါတယ်။ဒီစီစဉ်ဟာအမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပေါင်းလူဦးရေထက်ပိုများတဲ့လူဦးရေအတွက်ကိုအကျိုးဖြစ်စေမယ့်အတွက်ကမ္ဘာမှာအကြီးအမားဆုံးကျမရေးဆောင်ရှောက်မှုအစီအစဉ်ဖြစ်မယ်လို့ဝန်ကြီးချုပ်မူဒီကပြောပါတယ်။မူဒီခဲလို့နာမည်တက်ခေါ်ဆိုကြတဲ့ဒီစီစဉ်ဟာအိန္ဒိယလူဦးရေ 1.25 ဘီလီယံနဲ့ကအောက်ခြေလူထု40ရာခိုင်နှုန်းကိုကျမရေးဆောင်ရှောက်မှုပေးမှာပါ။ဝင်ငွေအနှိမ်ဆုံးမိသားစုတန်းတရာအတွက်ပြင်းထန်တဲ့ယောဂဝေဒနာတွေကိုကုသပေးဖို့တစ်နှစ်ကိုကျန်းမာရေးအာမခံဒေါ်လာ6900စီသုံးဆွဲမဲ့ဒီစီစဉ်ကိုဒီနှစ်အစောပိုင်းကထုတ်ပြန်တဲ့အစိုးရအသုံးစီထဲမှာထည့်သွင်းဖော်ပြထားပါတယ်။အိန္ဒိယနိုင်ငံဟာလူထုကျန်းမာရေးအတွက်တစ်မျိုးသားလုံးထုတ်လုပ်မှုတန်ဖိုး GDP ရဲ့100%ကိုပဲနှစ်စဉ်သုံးဆွဲတာကြောင့်ကမ္ဘာမှာကျန်းမာရေးဆောင်ရှောက်မှုရမုံငွေအနှိမ်ဆုံးသုံးဆွဲတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။အစင်ရဲဆုံးလူထုအများပြားမှာကျန်းမာရေးဆောင်ရှောက်မှုဆိုတာမရှိကြပါဘူး။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မလေးရှားနိုင်ငံမှာတောက်ကြံတဲ့ဆယ်နှစ်နှစ်ရပြုတ်လို့တဲ့အထူးဆစ်စင်ရေးတွေမှာနိုင်ငံခြားသား900ကျော်ကိုဖမ်းဆီးခဲ့ပြီးအထက်မှာမြန်မာအနည်းဆုံး40လောက်ပါနေပါတယ်။မလေးရှားမြို့တော်ကွာလာလမ်ပူးနဲ့တိတ်မွေးတဲ့မလေးတောင်ပိုင်းစိုက်ဘာဂျာယာနဲ့ဆီလန်ကောပြည်နယ်တွေမှာမလေးရှားလူမှုကြီးကြပ်ရေးတာဝန်ရှိသူတွေနဲ့အတူအထူးတိုက်ခိုက်ရေးတပ်ဖွဲ့တွေပါပါဝင်ပြီးစက်တဘာ27ရက်နေ့နှစ်တည်းမှာပြုတ်လုခဲ့တဲ့ဆစ်စင်ရေးအတွင်းလူပေါင်း900ကျော်ဖမ်းခဲ့တာပါ။cyber ထဲမှာနိုင်ငံခြားအလုပ်သမား338ဦးဖမ်းခဲ့ပြီးအဲ့ထက်မှာစက်ရုံတွေမှာအလုပ်လုပ်နေတဲ့မြန်မာ30လောက်ဖမ်းခံရတယ်လို့မလေးရှားနိုင်ငံထိန်းသိမ်းစခန်းတွေကမြန်မာတွေကိုမြန်မာနိုင်ငံကိုစားပြုအကူအညီပေးနေသူတူက VOE ကိုပြောပါတယ်။ရှီလင်ကောပြည်နယ်ထဲမှာလူ200လောက်ဖမ်းခံရတယ်မှာမြန်မာ10ယောက်လောက်ပါနေတာပါ။အဖမ်းခံတဲ့အလုပ်သမားတွေဟာကုမ္ပဏီတွေကယာယီထုတ်ပေးတဲ့လက်မှတ်တွေသာရှိပြီးအထောက်အထားမပြည့်စုံတယ်လို့ဗီဇာတက်တန်းကုန်ဆုံးနေသူတွေလည်းတွေ့ရတယ်လို့မလေးရှားလာဝကထုတ်ပြန်တဲ့သတင်းမှာဖော်ပြပါတယ်။ဖမ်းမိသူတွေဟာတရင်နှစ်ပတ်အချုပ်ခံရပြီးတရားရုံးတင်ဆစ်ဆစ်တဲ့အခါပြစ်ရှိကြောင်းတွေ့ရင်ထောင်နှံပြစ်ဒဏ်ကျရမှာပါ။မြန်မာအလုံသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုံသမားညွှန်ကြားမှုဦးစီးဌာနဆင်းရဲရမလေးရှားမှာတင်ဝင်အလုံလုံနေသူ2000ကျော်ရှိပါတယ်
။အီရန်နိုင်ငံအနောက်တော်မင်္ဂစီရေးပြပွဲတစ်ခုအတွင်းတိုက်ခိုက်တဲ့လူရဲအတွက်အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်ပင်လယ်ကွေးအာရဗ်နိုင်ငံတွေကိုအီရန်သမ္မတကပြစ်တင်ပြောဆိုပါတယ်။အထိတိုက်ခိုက်မှုမှာလူ25ယောက်ထဲမှနေသေးဆိုပြီး80နီးပါးဒဏ်ရာရပါတယ်။အီရန်သမ္မတဟက်ဆန်ရူဟာနီကဒီဒေတာတွေမှာကျွန်တော်တို့တွေ့နေရတဲ့ကြေးစားလူသက်နိုင်ငံငယ်အားလုံးကိုအမေရိကန်ကကြောတောနောက်ခံပေးထားတာဖြစ်တယ်လို့ဘယ်နိုင်ငံတွေဆိုတာအတိအကျမပါဘဲတနင်္လာနေ့ကပြောပါတယ်။သူတို့ကိုမြောက်ပေးပြီးဒီရာဇဝတ်မှုတွေကိုကျူးလွန်ဖို့အတွက်လိုအပ်တာမှန်သမျှကိုထောက်ပံ့နေတာအမေရိကန်တွေဖြစ်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဒုတိယညီလာခံတက်ဖို့နယူးယောက်မြို့ကိုမထွက်ခင်သမ္မတရူဟာနီကအဲ့လိုပြောတာဖြစ်ပြီးအမေရိကန်ဟာဂျန်နဲ့တကမ္ဘာလုံးကိုဗိုလ်ကျအနိုင်ကျင့်သူလို့ပြုမှုလှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်။တိုက်ခိုက်မှုပေါ်အီရန်နိုင်ငံနေနဲ့ဥပဒေအရနဲ့မိမိတို့နိုင်ငံရဲ့အကျိုးစီးပွားမူပေါင်းတွေကနေမကြခင်မှာတုံ့ပြန်လှုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။အမေရိကန်ဟာသူ့ရဲ့ရန်လိုမှုအတွေ့လောင်းတာရရမယ်လို့လည်းဆိုပါတယ
်။အမေရိကန်ဘက်ကအတူရန်တာလီဘန်ကိုယ်စားလှယ်တွေနဲ့မတွေ့ဆုံဖို့နဲ့တချို့အတူရန်ကိုယ်စားလှယ်တွေဟာတာလီဘန်နဲ့အမေရိကန်ကြားဖြစ်လာနိုင်တဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးပွဲအတွက်အကြီးကျယ်ထိခိုက်စေနိုင်တယ်လို့အာဖဂန်နစ္စတန်ကတာလီဘန်သဘုံအဖွဲ့ကနေသတိပေးလိုက်ပါတယ်။အာဖဂန်နစ္စတန်မှာအခြေစိုက်တဲ့အမေရိကန်အခြေစုံစစ်တပ်အခြေစိုက်စခန်းရှိရာဘဂရမ်နဲ့ဒူဘိုင်းမှာအခြေခံ တာလီဘန်အရာရှိတွေနဲ့အမေရိကန်တို့တွေ့ဆုံနေဆိုတဲ့သတင်းတွေထွက်လာပြီးတာလီဘန်အဖွဲ့ကတနင်္လာနေ့မှာအခုလိုကြေညာချက်ထုတ်ပြန်ပြောဆိုတာပါ။တာလီဘန်ပြောခွင့်ရကအခုလိုသတင်းတွေကိုလက်မခံပါဘူး။ဒါဟာသတင်းမှတ်သက်ဖြစ်ပြီးသူတို့တာလီဘန်အဖွဲ့ဝင်ဓမ္မမဟုတ်ကိုယ်စားလှယ်အဖွဲ့တဖွဲ့မှဘက်ဂရောင်းမတော်တယ်လို့ဆွေးနွေးဖို့အတွက်ဒူဘိုင်းကိုလည်းမတော်ခဲ့ဘူးလို့ပြောပါတယ်။ဒါပြင်သူတို့အဖွဲ့ကကာတာမှာနိုင်ငံရေးအတွက်ရုံးကမဖွင့်တဲ့အပြင်အမေရိကန်ပြည်ထောင်စုဖြစ်စေတခြားနိုင်ငံတွေကဖြစ်စေသူတို့နဲ့လွတ်လပ်စွာဆက်သွယ်ပြောဆိုနိုင်တယ်လို့လာရောက်လဲပတ်နိုင်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။ငမွတ်ခေါင်းပေါင်းမှုကိုကြိုတင်ကောက်ွယ်ရေးတွေကုလသမဂ္ဂကမ္ဘာပန်းနိုင်ငံတကာကြက်ချင်ရေးအဖွဲ့ ICRC နဲ့နီးပညာဆိုင်ရာကုမ္ပဏီကြီးတွေပူးပေါင်းလှုပ်ဆောင်မဲ့ကမ္ဘာလုံးဆိုင်ရာအစီအစဉ်တစ်ခုကိုစတင်လိုက်ပါပြီ။ဒီအစီအစဉ်စတင်ကြောင်းကြေညာတဲ့အခမ်းအနားမှာကမ္ဘာပန်ဥက္ကဋ္ဌဂျင်မြန်းခင်းက20ရာစုမှာကလေးငယ်အများပြားအပါအဝင်လူသန်းပေါင်းများစွာဟာစိုးရွားတဲ့အာဟာရချို့တက်မှုနဲ့ငတ်မုတ်ခေါင်းပေါင်းမှုတန်ကိုခံစားနေကြရဆဲရှိနေတယ်ဆိုတာကမ္ဘာလုံးဆိုင်ရာကြေကွဲပွဲဖြစ်ရပါလို့ပြောပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူ Microsoft, Google နဲ့ Amazon online ဝန်ဆောင်မှုကုမ္ပဏီကြီးတွေပူးပေါင်းပြီး Famine Action Mechanism FAM ဆိုတဲ့ငတ်မုတ်ခေါင်းပေါင်းမှုကိုဖြည့်ဆည်းရေးစနစ်တစ်ခုကိုထူထောင်ကြတာပါ။ဒီစနစ်ကနေလုံးဝငတ်မုတ်ခေါင်းမတဲ့ခြေနေကိုရောက်သွားနိုင်ခြင်းအများဆုံးရှိတဲ့စာနာရိတ်ကဆိုင်ရာအကြက်တဲတွေကိုစမ်းစစ်ဖော်ထုတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ် VOE ကဆက်လက်ပြီးတော့အတန်းတွင်နေပါတယ်အခုရင်ဆုံးတော့ဒေတာရင်းသတင်းလာတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်အင်ဒိုနီးရှားနိုင်ငံမှာလာမယ့်ဧပြီလကျရင်ကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းဝေးကာလတနင်္ဂနွေနေ့မှာတရားဝင်စတင်ပါပြီ။ဂျိုကိုဝီလို့ခေါ်တဲ့လက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့စစ်တပ်ဗိုလ်ချုပ်ကြီးဟောင်းတူတို့ကြားအဓိကရှင်ပြန်ရမယ့်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံကသမ္မတရွေးကောက်ပွဲအကြောင်းကိုကိုကျော်ကျော်သိန်းကဆက်လက်ပြောပြပါလိမ့်မယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ပိုင်းကဂျကာတာမြို့လယ်ကောင်မှာလုပ်တဲ့မဲဆွယ်စည်းဝေးတရားဝင်စတင်ပွဲအခမ်းအနားတွေကိုသမ္မတဂျိုကိုဝီနဲ့ပြိုင်ဘက်ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုစူဘီယန်တိုးတို့နှစ်ဦးလုံးအင်ဒိုနီးရှားရိုးရာဝတ်စုံတွေဝတ်ဆင်ပြီးအသီးသီးတက်ရောက်ကြပါတယ်။တစ်ဖက်နဲ့တစ်ဖက်လှုပ်ကြံတိုက်ခိုက်တာတွေလူမျိုးရေးနဲ့ဘာသာရေးကိစ္စတွေကိုနိုင်ငံရေးမှာအတုံးချမဲဆွယ်စည်းရုံးတာတွေကိုရှောင်ပြီးငြိမ်းချမ်းတဲ့ရှင်ပြိုင်မှုဖြစ်အောင်လုပ်ကြမယ်လို့သူတို့နှစ်ယောက်လုံးကအကြေပြုကြပါတယ်။သမ္မတဂျိုကိုဝီဒိုတို့ကဘာဟာစာအင်ဒိုနီးရှားဘာသာစကားနဲ့အခုလိုပြောပါတယ်
။ဆာလင်မန်ဟင်းနာဆာလင်မန်ချမော့အော်Saling menjelekkan
kan. Dia gudia pukat sogara, leza mu kimera, tikai ninna aun pyo so da ri ha. Indonesia ningan da ri phi chano ru kain swe tha de Indonesia tambo ri ma hou ba u.
2024 khu ne tamara yue kaw pwe ma Jokowi ko yin nin ga de Bravo ha. 1998 khu ne ga chaung da ri san na pya bi, Ana shin Suwado ko phyou cha lite de a chein ma tai ngin, ma di ma ngain ne yoe win san khat a chein ni ri la a do cha phit khe chein nung ga sit phe thik dan taw win shi tu du phit ba de. A ri kala a twin ga ဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုဖမ်းဆီးဖို့ညွှန်ကြားခဲ့တယ်ဆိုတာဆူဝါဒိုပြုတ်ကျသွားပြီးတဲ့နောက်ဘရာဘိုကဝန်ခံခဲ့ပြီးစစ်တပ်ကနေထုတ်ပယ်ခံခဲ့ရသူပါအခုတော့တမရအဖြစ်ရွေးကောက်တင်မြှောက်ခံရဖို့ဒုတိယအကြိမ်ထပ်ကြိုးစားလာသူဘရာဘိုကလည်းဒီမိုကရေစီနီးကျရှင်ပြိုင်သွားမယ်လို့ပြောပါတယ
် Selalu bersikap tenang bersikap tidak
ကျွန်တော်တို့အစ်စစ်တည်ငြိမ်ရပါမယ်စိတ်ခံစားမှုမများရပါဘူးထိတ်သိမ်းကြရပါမယ်ဒီမိုကရေစီနှိကျရွေးကောက်ပွဲကိုစနစ်တကျငြိမ်းချမ်းစွာကြိုဆိုလှုပ်ဆောင်ကြရမှာဖြစ်ပါတယ်
။ဂျိုကိုဝီနဲ့ဘရာဗိုတို့ရဲ့ပြောစကားတွေအပေါ်အင်ဒိုနီးရှားနိုင်ငံသားအများအပြားကလက်ခံကြပုံရှိတာကိုအငှားရမောင်းတူဖြစ်သူအဒီပြောတာအရသိနိုင်ပါတယ်
။ Sebagai warga negara Indonesia pengennya si pesta demokrasi ini berjalan dengan
အင်ဒိုနီးရှားနိုင်ငံသားတူအနေနဲ့ကျွန်တော်ဖြစ်စေချင်တာကတော့ချုံမွေ့ငြိမ်းချမ်းစနစ်ကျတဲ့နိလန့်နဲ့ဒီမိုကရေစီကိုကျင့်သုံးလှုပ်ဆောင်ကြတာမျိုးပါ။နှစ်ဖက်ထောက်ခံသူအသီးသီးကြမှာလေးစားမှုကင်းမဲ့တဲ့လုပ်ရမျိုးမရှိသင့်ပါဘူ
း2019ခုနှစ်ဂျကာတာမြို့တော်ဝန်ရွေးကောက်ပွဲတော်ကတရုတ်လူမျိုးခရီးယန်ဘာသာဝင်မြို့တော်ဝန်ဟောင်းကိုသဘောထားတင်းမာတဲ့မွတ်စလင်တွေကအကြီးအကျယ်ဆန္ဒပြကန့်ကွက်ပြီးရုံးဝင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့တယ်လို့ထပ်ဖြစ်မှာကိုအင်ဒိုနီးရှားနိုင်ငံသားအများအပြားကမလိုလားကြပါဘူးဒီထက်မှာလုံခြုံရေးအရာရှိတူဖြစ်သူဘူဒီလဲအပါအဝင်ပါ
mudah-mudahan aman jangan sampai terjadi kerusuhan intinya itu aja jangan sampai ada kerusuhan
ယုံရင်စံကတစုံတရာမရှိပဲငင်းငင်းချမ်းချမ်းဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒါကအရေးကြီးဆုံးပါပဲ။အဓိခယုံမဖြစ်ရပါဘူး။ရွေးကောက်ပွဲဟာငင်းချမ်းပြီးဒီမိုကရေစီနီးကျရပါမယ်။ဒါအပြင်မဲဝဲတာမျိုးလည်းထပ်မဖြစ်ရပါဘူး။ဒါဟာအင်ဒိုနီးရှားနိုင်ငံသားတွေတကယ်တမ်းဖြစ်ချင်တာပါပဲ
။ဂျိုကိုဝီကသူ့ရဲ့ဒုတိယသမ္မတလောင်းအဖြစ်နိုင်ငံမှာအစ္စလမ်ဘာသာထိပ်တန်းအာဏာပိုင်အဖွဲ့ဖြစ်တဲ့အင်ဒိုနီးရှားယူလီမာကောင်စီ MUI ရဲ့ဥက္ကဋ္ဌအသက်85နှစ်အရွယ်တရားဟောဆရာမာရူဖ်အာမင်းကိုရွေးလိုက်တာကြောင့်အတော်များများအံ့အားတင်သွားကြပါတယ်။အ MUI အဖွဲ့ဟာဖတ်ဒဝါလို့ခေါ်တဲ့အစ္စလမ်ဘာသာအရလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုထုတ်ပြန်တဲ့အဖွဲ့ဖြစ်ပြီးတချို့လူနည်းစုတွေအပေါ်ခွဲခြားသတ်မှတ်တဲ့အမြင်ရှိတဲ့အဖွဲ့ဖြစ်ထင်ရှားပါတယ်။အင်ဒိုနီးရှားလူဦးရေတန်ပေါင်း260မှာ90ရာခိုင်နှုန်းကအစင်လာအားဖြင့်အစွန်းမရောက်တဲ့အစ္စလမ်အယူကိုလိုက်နာကြသူတွေဖြစ်ပေမဲ့အခုတော့တင်းမာတဲ့အယူပဲဘိုးပြီးပြောင်းလာနေပြီလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိထားပါတယ်။ပရာဘိုးရဲ့ဒုတိယသမ္မတလောင်းကတော့ဒုတိယဂျကာတာမြို့တော်ဝန်ဟောင်းစီးပွားရေးလုပ်ငန်းရှင်တထေကြီးဆန်ဒီယာဂါယူနိုပါ။သမ္မတရွေးကောက်ပွဲဝင်မဲ့သူတွေမပုံတရားမဲ့ကာလကုန်သွားပြီးတဲ့နောက်အင်ဒိုနီးရှားစာပေစာကော LSI ကပထမဆုံးကောက်ယူတဲ့လူလူသဘောထားစစ်တမ်းမှာဂျိုကိုဝီနဲ့အာမင်းတို့အပေါ်ထောက်ခံသူ52ရာခိုင်နှုန်းရှိပြီးပရာဘိုးနဲ့ယူနိုအပေါ်ထောက်ခံသူက30ရာခိုင်နှုန်းရှိတာတွေ့ရပါတယ်။အင်ဒိုနီးရှားသုံးရူပီယံငွေတန်ဖိုးမကြာသေးခင်သတင်းပတ်တွေအတွင်းတန်ဖိုးကျလာနေတာပြည်ပကြွေးမီကိစ္စနဲ့တယန်ဇာဒရင်းမြစ်တွေကိုပြပထိန်ချုပ်မှုများနေတဲ့ကိစ္စတွေကိုအဓိကအသုံးချပြီးမဲဆွယ်စီယုံပွဲတွေမှာအတိုက်ခံတွေကဂျိုကိုဝီကိုထိုးနှက်လိမ့်မယ်လို့လေးလာသူတွေကသုံးသပ်ပါတယ်။ဧပြီလ19ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲတွေမှာနိုင်ငံလွှတ်တော်နဲ့ဒေသဆိုင်ရာလွှတ်တော်တွေအတွက်လွှတ်တော်ကိုယ်စားလှယ်တွေကိုလည်းမဲပေးရွေးချယ်ကြရမှာဖြစ်ပြီးကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးအင်ဒိုနီးရှားမှာမဲပေးခွင့်ရှိသူ186သန်းနီးပါးရှိပါတယ်ခင်ဗျာ။
ဒါကတော့လာမယ့်အင်ဒိုနီးရှားနိုင်ငံရဲ့သမရရွေးကောက်ပွဲအကြောင်းကိုကြော်ကြော်သိမ်းပြောပြတော့တာဖြစ်ပါတယ်။အခုဆက်ပြီးတော့တင်ပြပေးမှာကတော့မြန်မာရေးဆွေးနွေးကမယ်ဖြစ်ပါတယ်။နှစ်ပေါင်းများစွာသတင်းအမှောင်ချခံခဲ့ရတဲ့မြန်မာနိုင်ငံဟာအခုတော့သတင်းစုံကိုစမတ်ဖုန်းတွေကနေလွယ်လွယ်ကူကူရယူနိုင်နေပါပြီ။ဒါပေမဲ့တစ်ချိန်တည်းမှာပဲသတင်းအမှားလားအမှန်လားစစ်ဆေးရွေးချယ်ဖို့ဆိုတာရှုပ်ဆွေးခက်ခဲတဲ့ပြဿနာတစ်ရပ်ဖြစ်လာနေပါတယ်။လူမှုမီဒီယာကိုအသုံးပြုပြီးတော့ပြည်မသတင်းဌာနကြီးတွေကသတင်းဖြန့်ချိမှုတွေဘယ်လိုလှုပ်ဆောင်နေကြပါသလဲ။ဒီအကြောင်းကိုစောင့်ကြည့်နေကြတဲ့လေစူးစမ်းလေးလာသုံးသပ်သူတွေသတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေဤပညာဝန်ဆောင်မှုပေးနေကြသူတွေကိုမတ်စုမြတ်မုံကမင်းများဆွေးနွေးထားတာကိုမြမရေးဆွေးနွေးကမ်းစီစဉ်မှာတင်ဆက်လိုက်ပါရခင်ဗျာ
။ဒီနေ့ခင်မှာကိုနဲ့မကွာတည်သွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိချင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီ။သတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်။သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီအွန်လိုင်းကိုအဓိကအားကိုးလာကြတဲ့အတွက်အသည့်အသည့်ပေါ်နေတဲ့ဤပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်။ဒီလူဦးရေတရားရဂိုင်းနှုန်းနှီးပါလုံးအင်တာနက်ချိတ်ဆက်ဆက်သွယ်သုံးနေကြတဲ့မြန်မာနိုင်ငံမှာဤပညာပြောင်းလဲမှုကြောင့်မလို့မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြည့်ကြရအောင်ပါရှင်
။ New Media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံသုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်။သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်သံသတင်းပုံစံနဲ့ပေးတာကပိုပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ်။ Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့ဤပညာဝန်ဆောင်မှု company တစ်ခုဖြစ်ပါတယ်။
အဓိကတော့ကျွန်တော်တို့ကဒီတော်တော်များများတဲ့စီမီဒီယာတွေမှာဆိုရှယ်မီဒီယာတွေဒီကိုပေ့ချ်တွေရှိကြတယ်ပေါ့ page ကတော့အထူးဆုံးပါနောက်တစ်ခုကတော့ပါလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလုံလာကြတယ်ပေါ့ web tv လုံလာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီသူတို့ရဲ့ tv viewer ပေါင်းကတန်းနဲ့ရှိချည်တယ်ဆိုတော့အခုနောက်ပိုင်းကတော့ကျွန်တော်ခင်တာကတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ TV web TV ကိုပို့ခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကတော့ကျွန်တော်တို့ကအင်တာနက်ဈေးကြီးတဲ့အတွက်ကြောင့် TV ကိုအင်တာနက်ပေါ်ကသိမကြည့်ကြအောင်အခုကတော့အင်တာနက်ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့် mobile ပေါ်ကနေပြီးတော့ဒီ media ကို TV program နဲ့ကြည့်တဲ့ဟာတွေကတဖြည်းဖြည်းများလာပါတယ်ခင်ဗျဟုတ
်ဤပညာပြောင်းလဲလာတာရောပြည်သက်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်မှနောက်၃နှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘလို့ပြောင်းလဲသွားနိုင်ပါသလဲကိုကြည့်ကျင်တဲ့အချောင်းရာကိုကိုကြည့်ကျင်တဲ့အချိန်မှာရွေးချယ်နိုင်မဲ့ video on demand ပုံစံတွေပို့ပြီးတော့ခေတ်စားလာလိမ့်မယ်လို့မြစည်းမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကခန့်မှန်းထားပါတယ
်ကျွန်တော်ထင်တယ်ဒီလက်ရှိ traditional media လို့ပြောတဲ့ခုနလိုပေါ့နော်ပုံနှိပ်website လေအတိုင်းအတာတစ်ခုတည်းဟိုအခုဒါ traditional အောင်ဖြစ်လာပြီစတော့ new media ပေါ့ပြီးခဲ့တဲ့ဆယ်နှစ်လောက်က website ဆိုတာ new media ပေါ့နော်အခုက website က traditional media ဖြစ်သွားပြီးတော့ social media new media ဖြစ်လာတယ်ပေါ့နော်အဲပြီးတော့ TV ပေါ့ဒါရီရဆက်ရှိနေဦးမှာပါပြီးခဲ့တဲ့3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါအဲဒါပေမဲ့သူတို့ဘယ်လိုပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘယ်လို content နေရှိဆိုတဲ့မေးခွန်းပဲရှိမယ် ဒါပေမဲ့တစ်ဖက်မှာလည်းလူတွေကဘယ်လိုဟာမျိုးအထူးသဖြင့်မြန်မာပြည်ရဲ့အနေထားပေါ့မြန်မာပြည်ရဲ့အနေထားဆိုတာဥပမာဖြင့်ကျွန်တော်တို့ internet speed ပေါ်မှာမူတည်သလိုဟို smartphone internet penetration content အဲ့လိုအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့လူတွေကတော့ဘယ်လိုပဲဖြစ်ဖြစ် video on demand လို့ခေါ်တဲ့ကိုကြည့်ခြင်းတဲ့ဟာကိုကိုကြည့်အချိန်ကြီးကြည့်နိုင်တဲ့ဟာမျိုးပို့ပြီးတော့လောက်လာမှာအဲ့တော့ဘယ်လိုလဲဆိုဥပမာဖြင့်အခုဆိုရင် iFlix တို့ Netflix တို့ရှိတယ်အဲ့လိုမျိုး model ဆန်းဆန်းအဲ့လိုမျိုး content တွေကဒါမြန်မာပြည်သူတွေပို့ပြီးတော့လေမြန်မာပြည်သူတွေပို့ပြီးတော့ရွေးချယ်ကြလာလိမ့်မယ်သူတို့ကြည့်ကြတဲ့ဟာကိုအချိန်မီးကြည့်နိုင်တယ်အဲ့ဒီအချိန်မှာကိုက content ကိုရှိနေဖို့ပဲအရေးကြီးတယ်ကျွန်တော်တို့သူတို့ကိုသူတို့က24နာရီထိုင်ကြည့်နေမှလည်းမဟုတ်သလိုသူတို့ဟိုဘယ်အချိန်မှကြည့်တယ်ဆိုရယ်ကိုမမှန်းနိုင်ဘူးသူတို့ကြည့်ကြတဲ့အချိန်သူတို့ကြည့်ကြတဲ့ content ကိုပေးနိုင်မယ်ဆိုတဲ့ကိကဒါ3နှစ်ပြည့်မှာရောက်မှာအဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲ
မြန်မာနိုင်ငံမှာလက်ခံ smartphone သုံးသူတွေဘက်က data အသုံးပြုမှုပိုများလာတာကြောင့်လဲ online ပေါ်မှာ video content တွေပိုပြီးတော့များလာနိုင်တယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ်
အဓိကတော့ဒီ technology ရဲ့အမြဲတမ်းပြောင်းနေတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ဒီ mobile အသုံးပြုသူတွေရဲ့ demand တွေပေါ့နော် demand ကအရင်များလာတယ်ဟိုအရင်တော့ဆိုရင်ကျွန်တော်တို့ကဒီ mobile phone မှာဒီ SMS တို့ဒီဟာတို့ပဲပါတယ်ပေါ့နော်အခုနောက်ပိုင်းကကျ data သုံးတဲ့ rate ကအရင်များလာတယ်ဆို mobile operator တွေကအစားဘာလုပ်လာလဲဆိုတော့အဲက data ကိုသူပြီးတော့ promotion တွေပေးလာကြတယ်ဒီမှာဒီ phone ပြောတာနဲ့ SMS ပို့တာမဟုတ်ဘဲနဲ့ဥပမာ data ဘယ်လောက်ဝယ်ရင်ဘာပေးမယ်လို့ညပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တို့နေမြင်တာကတော့ဘာလဲဆိုတော့နောက်3နှစ်မှာကျွန်တော်တို့ကဘာလဲဆိုတော့ဒီ data တွေဈေးပေါ်လာတဲ့အတွက်ကြောင့် video တွေ content တွေကပိုများလာပါတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ကအခုတော်တော်များများကဒီ Facebook ကလည်း live channel တွင်တဲ့အတွက်ကြောင့်တချို့ media တွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live ဟိုတွင်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့ live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video ဒီဟို pre post အပြင်ကို live တွင်တဲ့ media တွေပို့များလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီ2နှစ်3နှစ်အတွင်းမှာတကယ် future ကျွန်တော်တို့ဖြစ်လာနိုင်မှာပါခင်ဗျဟာ
လက်ရှိမြန်မာနိုင်ငံမှာကနည်းပညာပြောင်းလဲမှုဟာအစပဲရှိသေးပြီး digital media ဘိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့နည်းပညာဘိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်ဒီယာရဲ့ CEO Jess Peterson ကတော့တွက်ပါတယ
် When we work at Pandia what we very often feel and I think all my colleagues
ကျွန်တော်ဖန်ဒီယာမှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖို့ကံဖက်တွေလည်းလာတူခံစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာနိုင်ငံမှာ digital media တွေ digital စနစ်ပုံစံ platform တွေကအခုမှစတဲ့အဆင့်ပဲရှိနေပါသေးတယ်။ကျွန်တော်တို့လိုမျိုးအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေစားသုံးသူတွေအားလုံးအတွက်ပိုသိအောင်လို့တက်အောင်လို့လေ့လာစရာတွေအများကြီးရှိနေပါသေးတယ်။ဒီပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မဲ့နည်းလမ်းတွေကလည်းဒုနဲ့ဒီပါ။မြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါအင်တာနက်ချိတ်ဆက်ဆက်သွယ်ထားကြပါတယ်။ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများတက်ကိုအများကြီးတာပါတယ်။အဲဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်။ရှိလာမဲ့စင်ကုန်မှုကတော့ online ပေါ်မှာရှိလာရတဲ့ကအကောင်းဆုံးအကြောင်းအရာတွေကိုလူတွေစီကိုဘယ်လိုမျိုးအထောက်အဆုံးပို့ပေးနိုင်မလဲ digital ညီပညာသုံးလာကြတဲ့မျိုးဆက်သစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
် online ကိုအဓိကထားတဲ့ digital media တွေပိုအကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ print media တွေရဲ့အခန်းကဏ္ဍကရောဘယ်လိုဖြစ်လာနိုင်ပါသလဲ information matrix company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငိန်ကတော့မီဒီယာသမားတွေအနေနဲ့အသက်ထွက်လာမဲ့နည်းပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါတယ်
။ဒီကမ္ဘာလုံးမှာဒီမီဒီယာ trend ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်တို့လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရည်တည်နေမှာတော့မဟုတ်ဘူး။အဲ့တော့ဒီ digital ကိုသွားတာတော့သွားမှာပဲ။ဒါပေမဲ့ကျွန်တော်မီဒီယာသမားအနေနဲ့အထူးသဖြင့်ဒီမီဒီယာဒီ owner တယောက်အနေနဲ့ပေါ့နော်ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ်မီဒီယာလုပ်နေတယ် digital media လုပ်နေတယ်လို့ခံယူတာထက်မီဒီယာလုပ်နေလို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခေတ်မှာဟိုပုံနှိပ်လားဒီရေဒီယိုလားဟိုလားနောက်ကြရင်လည်းမပြောနိုင်ဘူးမနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစဉ်းစားသေးတဲ့ဤပညာအသစ်တစ်ခုပေါ်လာပြီးတော့ဒီမှာ augmented reality လိုမျိုးဖြစ်သွားမယ်ဟိုသတင်းကြေညာတိုင်းအဲ့ဒီသတင်းကြေညာသူကကိုယ့်အချိန်မှာမတည့်ရက်ပြီးတော့ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလားအဲ့ဒီဟာကြားရမှာလူတွေကနားထောင်မလားအဲ့ဒါကျွန်တော်မပြောနိုင်ဘူးဆိုတော့ဟိုမီဒီယာသမားတွေအနေနဲ့ကတော့ဟို technology ဤပညာကိုအများအားဟိုနားဆွင့်တာပါမျက်စိဖွင့်တာပါဒီအသက်အဆန်းတွေကိုနိုင်ငံသားမှာဖြစ်နေတာတွေလေကိုယ့်စီကိုအချိန်နဲ့တပြေးညီအခုကဒီငယ်စီးချတာမရှိတော့ဘူးလေအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ဖြစ်လို့ရနေပြီဆိုတော့ဒါကိုအများအားမျက်စိဖွင့်တာဖို့လိုပါတယ်
ပြောင်းလဲနေတဲ့ဤပညာနဲ့အမိသတင်းတွေပေးနိုင်ဖို့သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါတည်းပေးတာထက်မတူတဲ့သတင်းကဏ္ဍအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါတယ်
Well, I think one of the big opportunities that comes with such a rapid adoption of technology is to segment
ဆန်းဆန်းပြောင်းလဲနေတဲ့ဤပညာကိုအသုံးချတဲ့နေရာမှာခွင့်လန်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါသတင်းအချက်အလက်မျိုးစုံကိုတစုတစည်းနဲ့ပေးလိုက်တာမျိုးထက်စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမယ့်အကြောင်းအရာတွေကိုတတ်တတ်စီခွဲပေးတာမျိုးလုပ်နိုင်ပါတယ်ပထဝီဒေတာရတယ်မဟုတ်ဘူးမတူညီတဲ့သတင်းဖတ်သူသတင်းကြည့်သူတွေအတွက်ကဏ္ဍတွေခွဲပေးလို့ရပါတယ်ကိုပြစ်မှတ်ထားတဲ့ပရိသတ်တွေစီကိုရောက်နိုင်ဖို့သိတ်ကိုကောင်းတဲ့ခွင့်လန်းကြီးဖြစ်ပါတယ
်အပြိုင်ဆိုင်ဖြစ်နေတဲ့သတင်းမီဒီယာလုပ်ငန်းတွေအနေနဲ့သူများထက်ပိုသားခြင်းနဲ့ဆိုရင်သတင်းတန်ဖိုးရှိတဲ့သုံးသပ်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဥထွန်းထွန်းနိုင်ကအကြံပေးပါတယ
်အဓိကတော့ဘာလဲဆိုတော့ကျွန်တော်တို့ကဒီပြည်တွင်းမီဒီယာနဲ့ပြည်ပမီဒီယာနှစ်ခုခွဲလိုက်တာပေါ့မှာ VOA ဆိုရင်ကျွန်တော်တို့ကပြည်ပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဘာလဲဆိုတော့ reach နဲ့အိုးချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်တခုခု take net ဆိုလို့ရှိရင်အဲ့နေရာကိုချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ i report လို့ဟာမျိုးတွေလောက်လာကြတယ်ဆိုတော့ဟိုကရီးယားကအနည်းဆက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လောက်တာမျိုးလို့ပေါ့နော်ဆိုတော့ဒါကတော့လုပ်လို့ရတယ်လို့တခုကျွန်တော်တို့စီမှာနောက်ဘာလိုနေတာလဲဆိုတဲ့အခါတကယ့် professional media တွေကနေပြီးတော့သုံးသပ်ချက်တွေလိုတယ်ဆိုတော့ news ကတော့ everywhere is news ဒါပေမဲ့အဲ့ဒီ news ကနေ့တိုင်းနဲ့မိနစ်တိုင်းမှာသတင်းတွေဖြစ်နေတာပဲဒါပေမဲ့ကျွန်တော်တို့ကဘလို့ဟာမျိုးကိုဒီလိုမျိုးဒီပြပမီဒီယာတွေကနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုရင်တစ်နှစ်အတွင်း review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာဒီ cover story လို့ဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးတွေများများလုပ်ချင်အဖြစ်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပူရနိုင်ပါမယ်ဆိုတော့ up to date သတင်းတွေကတော့ဒီနေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့တောင်းတန်မီဒီယာလေးတွေကမလုတ်ပေးနိုင်ကြအောင်ဆိုတော့ဒီနိုင်ငံခြားမီဒီယာတွေအနေနဲ့အဲ့လိုမျိုးတွေများများလုတ်ပေးရင်တော့ကျွန်တော်တို့တန်းပြမှာရှိတဲ့လူတွေအတွက်ဗဟုသုတပူရနိုင်ပြီအဲ့ information တွေပူရနိုင်မယ်ပေါ့ဟုတ
်သတင်းပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘယ်လိုဖြစ်လာအောင်ပါပါလဲ
အဓိကအရေးကြီးတယ်စမတ်ဖုန်းမျိုးစုံမှာအရေးကြီးတယ်နေရာလုတ်တဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့စမတ်ဖုန်းနေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်ပြီးတော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးเนาะဒါရေကူးရေးပို့ distribution production distribution အဲ့မှာ plus စမတ်ဖုန်းကတော့ multi purpose use စမတ်ဖုန်းတွေပို့ပြီးတော့ဟိုဖြစ်လာလိမ့်မယ်ဓာတ်ပုံ video text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလုပ်ဘာကိုလုပ်မလဲဆိုတော့ကျွန်တော်တို့စမတ်ဖုန်းမှာပဲ digital tv channel ကိုအင်တာနက်မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာကစမတ်ဖုန်းတစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်နိုင်မယ်အဲ့တော့စမတ်ဖုန်းတွေရဲ့ဒီ multiple use ကပုံပြီးတော့များလာနိုင်မယ်စမတ်ဖုန်းတွေအခုတည်းပုံများလာနိုင်မယ်
စမတ်ဖုန်းတွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့တယ်လို့သတင်းမှာသတင်းတုပြဿနာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီစမတ်ဖုန်းတွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါတယ်။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့်စမတ်ဖုန်းဤပညာနဲ့အတူသတင်းစီးဆင်းမှုပုံစံတွေလည်းပြောင်းလဲလာအောင်မှာပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာထက်အတွက်စဉ်းစားထားဖို့ကလည်းသိက္ခာအရေးကြီးတယ်ထင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။ဘတ်စုမြတ်မွန်တင်ဆက်တဲ့မြမအရေးဆွေးနွေးကမ်းအစီအစဉ်ကိုနားဆင်ကြရတာပါ။ VOE ကတင်းနေတာနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။တော်တော်ရှင်တို့ဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်ဆက်မှုတွေနက်နက်ခင်းရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လက်ရှိထုတ်နေစေမီတာလှိုင်းတွေအပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနာဆင်ဖတ်ရှုနေပါတယ်အခုဒုတိယပိုင်းအစည်းအဝေးမှာဆိုရင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများအစည်းအဝေးတွေကိုတင်ဆက်ပေးမှာပါအခုရေဆုံးတော့မြန်မာပြည်ကပေးစာအစည်းအဝေးကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်နားဆင်ပါခင်ဗျာ
လာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးကြတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တွေလေးရေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးပြန်ကြားပေးကြပါရနော်။ကျမတို့ VOE ကထုတ်လွှင့်ပေးနေတဲ့ Radio နဲ့ရုပ်မြင်သံကြားသတင်းတွေကိုသတင်းလွှာအဖြစ်နဲ့ email ကနေနေ့စဉ်ပေးပို့နေတာပါ။ဒီလိုမျိုး email မှာယူပြီးတော့ VOE ကိုအားပေးကြတဲ့သတင်းရှင်တွေထဲမှာတော့ဦးခုတ်တို့ပေါင်းဆိုတဲ့သတင်းရှင်က
တခြားသတင်းတွေထက် VOE ကိုအဖက်အများဆုံးဖြစ်ပါတယ်။နောက်မှလည်းပို့ပါမေတ္တာရက်ခံပါတယ်
။ဟုတ်ကဲ့ပါရှင် VOE ကထုတ်လွှင့်မှုတွေကိုလိုချင်တယ်လို့တစ်ခါလာပြီးတော့ subscribe တောင်းယူထားတယ်ဆိုရင်တော့ကျမတို့ VOE ကအစီအမဲပို့ပေးပါတယ်နော်။နောက်ထပ်သောရရှင်ဦးလေးကြီးဆိုတဲ့သောရရှင်ကတော့ Messenger မှာစာတူတူလေးရေးလာတာပါ။သတင်းနားဆင်ခြင်းလို့ဘလို့နားထောင်ရမလဲပြောပါဦးနဲ့ဟုတ်ကဲ့ပါ။အလွယ်ဆုံးနေ့ကတော့ Radio ကနေနားထောင်ဖို့ပဲဖြစ်ပါတယ်ရှင်။ Radio ကနေထုတ်လွှင့်ပေးနေတာကတော့နှစ်ပေါင်းများစွာကြာလာပြီမလို့လူတိုင်းကမင်းရင်သိနိုင်ပါတယ်နော်။အခုနောက်ပိုင်းမှာဆိုရင်လေကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုရုပ်မြင်သံကြားကနေပြီးတော့ဓာတ်ရိုက်ဖန်ကြည့်ရှုနိုင်ပါတယ်။ကျမတို့ရုပ်မြင်သံကြားကနေထုတ်လွှင့်ပေးတဲ့နေရာမှာလည်းဓာတ်ရိုက်ထုတ်လွှင့်မှုရောနောက်ပြီးတော့အကြိမ်ကြိမ်ပြင်ပြီးတော့ထုတ်လွှင့်ပေးနေတာရောအားရအားလုံးတော်ရကြည့်ရှုနိုင်ပါတယ်။ဒါမှမဟုတ်ရင်လည်း DVV ရုပ်မြင်သံကြားလိုင်းရနေပြီးတော့ထပ်ဆင်ထုတ်လွှင့်ပေးတာလည်းရှိပါတယ်။အဲ့မှာလည်းကြည့်လို့ရပါတယ်နော်။အဲ့လိုမျိုးရေဒီယိုကနေလည်းဖန်ထားမထောင်ချင်ဘူး။နောက်ပြီးတော့ရုပ်မြင်သံကြားကလည်းကြည့်ဖို့ခက်ခဲတယ်ဆိုရင်တော့မြန်မာနိုင်ငံမှာအသုံးများတဲ့ Facebook ကနေပြီးတော့လည်းကျွန်တော်တို့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲရောနောက်ပြီးတော့ထုတ်လွှင့်ပြီးချိန်မှပြန်ပြီးတော့ကြည့်ရှုတာနားဆင်တာမျိုးရောလုပ်လို့ရပါတယ်။ Facebook ကတဆင့်ဆိုရင်တော့ဒီတယ်လီဖုန်းကိုအသုံးပြု Internet ကိုအသုံးပြုရတာမလို့ငွေကုန်ကြေးကျပိုများပါတယ်။ဒါပေမဲ့အဆင်ပြေတဲ့အပိုင်းမှာကျတော့လေကိုရောက်တဲ့အရင်မှာရောက်တဲ့နေရာမှာဒီသတင်းလေးတွေကိုသိချင်သလိုအချိန်မရွေးပြန်ပြီးတော့သွားကြည့်ရှုလို့ရတယ်နားဆင်လို့ရတယ်မလို့အဲဒီ Facebook ကတော့တော်တော်လေးကိုလူအသုံးများတာတွေ့ရပါတယ်နော်။ဖီယိုရီကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ကျမတို့တလောတော့ကပဲထုတ်လွှင့်ပေးသွားတဲ့ဒဝေရင်နဲ့စီမံကိန်းအထူးစီးပွားရေးစုံနဲ့ပတ်သက်တဲ့အထူးအစီအစဉ်အပိုင်း၃ပိုင်းကိုနားဆင်ကြည့်ရှုပြီးတော့ရေးလာကြတဲ့သောရရှင်တွေပဲဖြစ်ပါတယ်။ဘာကြောင့်ရတင်ပြခဲ့လဲဆိုတာနည်းနည်းလေးပြန်ကောက်ရမယ်ဆိုတော့နှစ်တော်ကြာရက်ဆိုင်ထားခဲ့တဲ့ဒဝေရင်နဲ့စီမံကိန်းနဲ့စီးပွားရေးစုံမကြခင်မှာပြန်ပြီးတော့စတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းဘာလို့အချက်တွေတွေးရလဲ။နောက်ပြီးတော့ဒီစီမံကိန်းကြောင့်တကယ်တမ်းအကောင့်ထဲပေါ်တဲ့အခါမှာရည်မှန်းထားသလိုမှဖြစ်ပါမလား။ဒဝေရင်နဲ့စီမံကိန်းကဘယ်လိုရိုက်ခတ်မှုတွေရှိမှလဲ။ဒဝေရင်နဲ့စီမံကိန်းရဲ့ပွင့်လင်းမြင်သာမှုနောက်တော့ပတ်ဝန်းကျင်ကိုရောဘယ်လိုရိုက်ခတ်မှုတွေရှိမှလဲဆိုတာတွေကိုတင်ပြရသွားတာပါ။သွားရှင်တယောက်ကတော့ဒီစီးပွားရေးစီမံကိန်းကြီးပြန်စတော့မယ်ဆိုလို့အထူးဝမ်းသာပါတယ်လို့ရေးလာပါတယ်။ကိုဇော်ဝင်းဖြစ်ပါတယ်။သူကမြန်အောင်လို့လေနိုင်ငံသူနိုင်ငံသားတိုင်းရဲ့အလုပ်ကံအခွင့်အရေးပုံများလေးဖြစ်မှာပေါ့တဲ့။လင်းလင်းဆိုတဲ့သွားရှင်ကလည်း
မြန်မြန်အကောင့်တွေပေါ်ပြီးအောင်မြင်ပါစေခင်ဗျာတိုင်းတစ်ပါးမှာအလုပ်လုပ်ရတာအစအစအရာရာအဆင်မပြေမှုတွေကပိုများပါတယ်ကိုတိုင်းပြည်မှာအလုပ်လုပ်ချင်ပါတယ်အလုပ်ကင်အမြန်ပေါ်များပါစေလို့ဆုတောင်းမိပါတယ်ခင်ဗျာ
သူကလည်းအလုပ်ကင်အခွင့်အရေးအတွက်ပဲပြောလာတာပါနော်ဂျော့စမစ်ဆိုတဲ့သောရရှင်ကတော့ဒီလိုမျိုးအကြောင်းအရာတစ်ခုကိုစစ်စစ်ငငစုံစမ်းပြီးတော့တင်ပြပေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်လို့ဆိုလာပါတယ
်သတင်းဆိုတာအဲ့လိုသတင်းမျိုးမှကြိုက်တာပြည့်ပြည့်စုံစုံပေါ့တချို့သတင်းတွေကြတော့သတင်းကောင်းစီးကအပြည့်ဖတ်လိုက်ရတာကတဝက်တပြက်ပဲ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးသွားတဲ့ဒဝဲရင်းနဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်အထူးစီစဉ်အပိုင်း၃ပိုင်းကိုကြည့်ရှုပြီးတော့တရရှင်နေတုံ့ပြန်စာတွေရေးလာကြတာဖြစ်ပါတယ်ရှင်။ဒါနဲ့ view အစီအစဉ်တစ်ခုကိုနားဆင်ပြီးကျေးဇူးတင်ပါတယ်ဒီအစီအစဉ်ကအထူးကိုအကျိုးများပါတယ်ဆိုပြီးရေးလာတဲ့တရရှင်ကတော့တခုံမျိုးတက်ကတရရှင်ဦးလာထွန်းဖြစ်ပါတယ်။သူကအပတ်စဉ်ထုတ်လွှင့်ပေးတဲ့American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးလာတာဖြစ်ပါတယ်။ဒီတော့ရှင်ဦးရလထွန်းက WALK Walk ဆိုတဲ့အင်္ဂလိပ်စကားလုံး EDM အသုံးအနှုန်းကိုနားဆင်ပြီးတော့အဲ့ဒီသင်ခန်းစာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ရေးလာပါတယ်
။ EDM စကားလုံးနေနားထောင်ရတာခါတိုင်းတည်းပိုရှင်းရှင်းလင်းလင်းသဘောပေါက်တယ်လို့ခန်းစားလိုက်ရပါတယ်ဗျ။ကတိကောက်ဖြစ်မဲ့စကားမျိုးဥမာအပြောတစ်မျိုးအလုပ်တစ်မျိုးအပြောကတော့ချောပါရဲ့စတာမျိုးအားနာရစေတဲ့စကားတွေနဲ့ဆိုတော့ပြောရရေးရတာလက်တော်နေတာပေါ့ဗျာ။အမရတဲ့မင်းကုန်းချက်လက်တင်တဲ့အီဒီယန်သဘောအတွားတွေကိုပုံနားလည်သွားရပါတယ်။ဒီလောက Alas Straw နားထောင်ရပြီး Academy ကိတ္တပညာရှင်တင်ဝင်လိုက်စင်မြင့်မှာခန်းစားချက်တွေပောက်ခွက်ထွက်တဲ့ဖြစ်နေကြုံရတာကိုသတိရပြီးဒီအီဒီယန်ရဲ့သဘောတဘာဝကဒီလိုပါလားဆိုပြီးကျဉ်းနှက်မိပါသေးတယ်။ Impact လှတဲ့စာလုံးလေးတွေပါလားလို့ခန်းစားသဘောပေါက်ရတာပေါ့လေ။ကျေးဇူးတင်ပါတယ်။အသက်ကြီးမှလက်ပေးတင်နေရတယ်လို့လည်းဖြစ်နေတာပါ။ဘာပဲဖြစ်ဖြစ်စိတ်ဝင်စားပြီးစူးစိုက်နားထောင်လေ့လာရင်စာတက်ရုံမကကျင့်တဲ့နှစ်သက်မှုကိုလည်းခံစားရနိုင်တာလည်းတွေ့လိုက်ရတာပါဒီလိုစိတ်ကျဉ်းနှံ့မှုမျိုးဟာရှားပါလာနေပါပြီဒါကြောင့်လဲပူသဘောကျဝမ်းသာပြောရတာမျိုးပါခင်ဗျာကျေးဇူးတင်ပါတယ
်ဒါက view တော်ရရှင်တကုံမျိုးတက်ကဦးလှထွန်း view ကအပတ်စဉ်ထုတ်လွှင့်ပို့ချပေးနေတဲ့ EDM American EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးပြီးတော့ကျေးဇူးတင်ကြောင်းပြောလာခဲ့တာပါကျမတို့ view ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ EDM သင်ခန်းစာအစီအစဉ်ကို radio ကရောရုပ်မြင်သံကြားကပါနှစ်မျိုးစလုံးထုတ်လွှင့်ပေးနေပါတယ်အဲ့ဒီအစီအစဉ်တွေကိုပြန်ကြည့်ပြန်နားထောင်ခြင်းနဲ့ဆိုတော့ကျမတို့ view website တင်တာမကဘဲနဲ့ Facebook အစာမျက်နှာပေါ်မှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်နော်အခုဆက်ပြီးတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်သောရရှင်လာမင်းနေအောင်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာတိုင်ကြားမှုတွေနဲ့ပတ်သက်ပြီးတော့ဖြေရှင်းမှုတွေအမတန်မှကြန့်ကြာနေပါတယ်ဆိုပြီးတော့သူရေးလာတဲ့စာလေးစာဆောင်ကိုအခုဖော်ပြပေးခြင်းပါတယ်ဒီသောရရှင်လာမင်းနေအောင်ကသူ့ရဲ့တိုင်စာကိုအခုချိန်ထိစစ်ဆေးမေးမြန်းတာမျိုးမရှိသေးပါဘူးဒါကြောင့်မလို့ VO ကတဆင်ဒီသက်ဆိုင်ရာအနေနဲ့သိရှိပြီးမြန်မြန်လေးဂရင်တွေဖို့အတွက်သူဝေးများခြင်းပါတယ်ဆိုပြီးတော့စာရေးလာပါတယ်
အာဂရီလိုက်စားမှုနဲ့မလကုံကတိုင်စာကိုရက်ပေါင်း60အတွင်းမှာမန္တလေးတိုင်းစိုးရွားကိုပြန်လည်စီစစ်တင်ပြရဲအာဂရီတိုက်ဖြတ်ရေးကော်မရှင်ကညွှန်ကြားထားပေမဲ့အခုရက်60ရှိတဲ့အထိတိုင်ကြားသူကိုခေါ်ဆစ်တာမရှိသေးပါဘူးဒါကြောင့်မို့ရှစ်လပိုင်း15ရက်နေ့ကထပ်ပြီးအာဂရီထံတိုင်စာပို့ပြီးပါပြီအခုထိတ်အကြောင်းပြန်ခေါ်ယူစစ်ဆေးခြင်းမရှိပါဘူးသမရထံထိုက်ပြီးတိုင်ကြားစရာလိုသေးလားညွှန်ကြားပေးပါ
โอเคဒီတော်ရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါတယ်နော်တော်ရရှင်ကသက်ဆိုင်ရာကိုဒီစာလိုက်ကနေပြီးအမှတ်ပုံနဲ့ထည့်ထားတယ်ရက်ဆွဲနဲ့ပြည်စာကိုပါဓာတ်ပုံရိုက်ပြီးပို့ပေးလိုက်ပါတယ်သူရဲ့ပြောတဲ့ရက်ဆွဲတွေအမှန်မှန်ကိုသိစေချင်လို့ဖြစ်ပါလိမ့်မယ်နော်အခုနောက်ဆုံးဒါယူသားလေးဆိုတဲ့တော်ရရှင်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးချင်ပါတယ်သူက VOE ဖွဲ့သားတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းလိုက်ပါတယ်ဆိုပြီးတော့အခက်ခဲတွေကြာက VOE အတွက်ဆုတောင်းပေးလာပါတယ်ဒီဒါယူသားလေးဆိုတဲ့တော်ရရှင်ထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့သူရဲ့အခက်ခဲကိုမြန်မာနိုင်ငံကလူငယ်တွေသိရှိပြီးတော့အခြေအနေမှန်တွေကိုသဘောပေါက်စေဖို့အတွက်သူရင်ဖွင့်အကြောင်းကြားခြင်းဖြစ်ပါတယ်ဆိုပြီးတော့အခုလိုသူထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့အခက်ခဲတွေကိုရေးလာပါတယ
်ကျွန်တော် VOA ကိုနားထောင်ခဲ့တာ14နှစ်သားရရပါအခုအသက်က32နှစ်ရှိပါပြီအခုညီတောင်းညင်လို့ပါကိုယ်နိုင်ငံမှာအလုပ်ကိုင်မရှိတာကိုအခွင့်ကောင်းယူပြီးထိုင်းမှာမတရားစီခိုင်းခံနေရပါတယ်လက်သီးလက်မောင်းတန်းပြီးတော့ဆဲဆူချိန်မောင်းပြီးခိုင်းနေတာကိုခံရပါတယ်ကျွန်တော်တို့ဆင်းရဲလို့လူခွင့်ရင်မရှိတော့ဘူးလားဗျာဘယ်ကိုအကူညီတောင်းမှမသိလို့ VOA ကိုရင်ဖွင့်လိုက်တာပါထိုင်းတောင်ပိုင်းဟဲ့ရိုင်မြို့ချိုတီဝက်ငါးတက်တာဘူးဆက်ရုံမှာပါမြန်မာပြည်မှာစာချုပ်ချုပ်တုံးကပုတ်ပြက်မဟုတ်ပါဘူးဒီရောက်တော့ပုတ်ပြက်ကီလိုနဲ့တောင်းပါတယ်ထားပါတော့ဒါကိုကျွန်တော်မပြောတော့ပါဘူးကျွန်တော်တို့အားလုံးသိကျင်တာကကီလိုပါဘလို့ကီလိုနဲ့ချိန်မှန်းဘသူကမှအသိမပေးပါဘူးမနဲ့မိုးလင်းနဲ့အလုပ်ဝင်တာနဲ့ငရဲပြည်မှာလိုပါပဲဗျာသူတို့စိတ်ကောင်းတဲ့နေ့18ဘန်းလောက်ချစ်6ကီလိုလောက်ရပါတယ်စိတ်မကောင်းတဲ့နေ့25ဘန်းလောက်ချစ်4ကီလိုမကျော်ပါဘူးဘလို့ကီလိုနဲ့ချိန်တာလဲအတိမပေးပါဘူးမကျေနပ်လို့သွားတိုင်ရင်လဲအလကားပါပဲမြန်မာစကားပြန်ကပူဆိုးပါတယ်အားလုံးကိုကြောက်လန့်ပြီးတော့လုံနေကြရပါတယ်ကျွန်တော်ရဲ့စာလေးကိုမဖယ်လိုက်ပါနဲ့မြန်မာပြည်ကလူငယ်တွေပါတည်အောင်ဖတ်ပေးစေချင်ပါတယ် VOA အဖွဲ့သားတွေအားလုံးကျမ်းမာကြပါစေဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံကိုရောက်တဲ့ဒီတရားမဝင်တရားဝင်မြမရွှေပြောင်းလုပ်သားတွေအနေနဲ့အခုလိုမျိုးအခက်အခဲတွေကြုံရတဲ့အစားတွေမကြာခဏအရရှိတတ်ပါတယ်နော်
ဒီအခုဒါယုဒါလေးဆိုတဲ့တော်ရရှင်နဲ့ထိုင်းနိုင်ငံဘက်အချမ်းမှာမြန်မာအလို့သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေနဲ့ဆက်သွယ်ပြီးတော့ဒီကိစ္စပေါ်မှာဆက်ပြီးတော့တိုင်ကြားမှုတွေရှိမရှိကျွန်မကတော့မသိလို့တိတိပပတော့ပြောလို့မရပါဘူး။ဒါပေမဲ့အဲ့လိုမျိုးအလို့သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေမဲဆောက်မျိုးမှာရှိပါတယ်။ဒါကြောင့်မလို့သူတို့ကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ်နော်။တော်ရရှင်တွေရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်။ဒေးတောင်းလာတဲ့တော်ရရှင်တယောက်တောင်းဆိုထားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။တခြင်းကောင်းလေးတစ်ပုဒ်မလို့စောင့်မျှော်ပြီးနားဆင်ပါနော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒေတောင်းလာတဲ့တော်ရရှင်တောင်းဆိုထားတဲ့သချင်းလေးတကယ်တမ်းကျတော့ကျွန်မကဒီတစ်ပတ်မှာတခြားသချင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပြီးသားဖြစ်နေပြီမယ်ဒီတော်ရရှင်ရဲ့စာကကျွန်မဒီအစီအစဉ်အတွက်အတန်မသွင်းခင်လေးမှာချိန်မီရောက်လာကြလို့ကျမသူ့ရဲ့စာလေးကိုပဲကြားဖြတ်ပြီးတော့ဖတ်ပေးလိုက်ပါတယ်။ဘာလို့လဲဆိုတော့သူကလည်းမွေးနေ့အတွက်တောင်းဆိုထားရဲဆိုတော့မွေးနေ့ကလည်းတော်တော်လေးနောက်ကျပြီးတော့ကြော်သွားမှဆိုလိုပါ။မကြခဏအဲ့လိုမျိုးစာတွေကအတန်သွင်းပြီးတဲ့အချိန်မှာကက်ရောက်လာခင်မွေးနေ့ကကြော်သွားတယ်လို့ပါနော်။စက်တင်ဘာလ18ရက်နေ့မှာကြားရောက်တဲ့52နှစ်မြောက်မွေးနေ့ရှင်အန်ကယ်ဦးအောင်စာနဲ့ရဲဘော်ရဲဘက်ဆွေမျိုးမိသင်္ဃာတွေ VOA အဖွဲ့ဝင်တွေအားလုံးတွေကျမတို့ကဝိုင်းဖွဲ့နားဆင်ဖို့အတွက်မြစ်တာဒီလက်ဆောင်တချင်းလေးတပုတ်ပါခြင်းပါတယ်ဆိုပြီးတော့ခိတမော်လမြိုင်ကိုရောက်နေတဲ့မေသူစာနဲ့တငယ်ချင်းတွေအဖွဲ့ကမြစ်တာဒီလက်ဆောင်ပါလာပါတယ်ရှင်ဆိုင်းထီဆိုင်ရဲ့မင်းခါယောက်ျားဆိုတဲ့တချင်းလေးကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးစီခြင်းပါတယ်တဲ့ VOE ကိုထာဝရအားပေးနေပါမယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါမမေသူစာနဲ့တငယ်ချင်းများ VOE ကိုထာဝစဉ်အားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့ဆိုင်းထီဆိုင်ရဲ့မင်းခါယောက်ျားဆိုတဲ့တချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်လိုက်ပါတယ်ရှင်သူတို့မွေးနေ့အတွက်ဒီတချင်းလက်ဆောင်ပေါ်ပါလာတဲ့အသက်52နှစ်ပြည့်သွားတဲ့အန်ကယ်ဦးအောင်စာတယောက်ဒီမွေးနေ့ကစပြီးတော့စိတ်ချမ်းသာကိုကျမ်းမာရှိပါစေလို့ VOE အဖွဲ့သားတွေကဆုတောင်းပေးချင်ပါတယ်ရှင်။ဆိုင်းကြီးဆိုင်စီဆိုတဲ့မင်းခါယောက်ျားဆိုတဲ့တချင်းလေးတော်ရရှင်လေးအားလုံးနှစ်ချိုက်ခံစားနိုင်ပါလို့နော်။
ဆွေဘိုးစည်းသမကြရတဲ့အဝေးမှာတော်ဝင်လွယ်ကစစ်ကြောင်းခနဲ့ရဒီတော့မပြန်နိုင်နဲ့မင်းခါရောက်ကြကိုရဲပါကိုရဲပါဖေးစီကိုမျောမှမီလွန်ရပါနေရောင်မမြင်နဲ့ရိတ်ကြည့်တော့တော့ညာတော်ရမှာမပြောတဲ့မင်းခါရောက်ကြကိုရဲပါကိုရဲပါမြင်းကလေးနဲ့ညာလေးမြင်းခါငါအဖို့အပေါင်းများနဲ့ဆက်ကစားတယ်အခိုင်မာဘောရွှေမင်းသမီးလေးရောင်လို့တော့မှာအဝေးရောက်တယောက်တော့ဒီရမလားတခါကလေးရောလဲဝမ်းတော့အနေမိသားမမြင်နာကြလို့မိများတော့ပြီလား
စိုင်းရည်နိုင်တီဆူထားတဲ့မင်းခါယောက်ျားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငွေနဲ့ညာပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရရှင်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။
တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရဘူးဆိုရင်တော့ view ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
မအီတနာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဒတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ Multi level marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ကုန်ပစ္စည်းဖြန့်ဖြူးမှုကိုပိတ်ပင်လိုက်တာဟာမှန်ပါသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နီယာကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
။အခုရပိုင်းဒေါ်လာအပါဝင်နိုင်ငံခြားငွေစည်းတွေတက်တဆက်တဲ့ရွှေဈေး၊လောင်စာဈေးနဲ့အခြားဈေးနှုန်းတွေတက်နေချိန်ထူးခြားတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဟာ Multi Level Marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချိရေးလုပ်ငန်းလုပ်ကင်တာကိုတားမြစ်ပိတ်ပင်လိုက်တဲ့သတင်းပါ။စီးပွားကုသန်းကထုတ်တဲ့အမိန့်ကြော်ညာစာမှာစက်တင်ဘာ18ရက်နေ့ကစပြီးအဲ့လိုစင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချိရေးဆက်လုပ်နေဦးမယ်ဆိုရင်အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေပုံမှန်9နဲ့အရေးယူမယ်လို့ဆိုပါတယ်။အဲ့ဒီပုံမှန်နဲ့သာအပြစ်ရှိကြောင်းတွေ့ရှိအရေးယူခံရရင်ထောင်ဒဏ်3နှစ်အထိနဲ့ငွေဒဏ်ပါချမှတ်ခံရမယ့်သဘောရှိပါတယ်။ဒီစစ်မွားစနစ်နဲ့ဈေးကွက်ဖြန့်ချိရေးလုပ်ငန်းကြီးထဲမှာကုမ္ပဏီတရားကျော်ဝင်ရောက်လုပ်ကင်သူ1000နဲ့ချီရှိနေနိုင်ပြီးသူတို့ဖြန့်ဖြူးတာကိုဝယ်ယူသုံးစွဲတဲ့သူတွေကလည်း1000နဲ့ချီရှိနေမှာမို့ကြီးမားတဲ့သက်ရောက်မှုရှိတယ်လို့ပြောနိုင်ပါတယ်။ Multi Level Marketing လို့ခေါ်တဲ့စစ်မွားစနစ်အကြောင်းဆွေးနွေးတင်ပြသွားပါမယ်
။ Multi Level Marketing လို့ခေါ်တဲ့စစ်ပွားစနစ်နဲ့ဈေးကွက်ဖြန့်ချိတယ်ဆိုတာကုန်စည်တစ်ခုခုဒါမှမဟုတ်အများပြားကိုကြော်ညာရီတာမန်ဖြန့်ချီရေးစနစ်တွေနဲ့ဖြန့်ချီတာမျိုးမဟုတ်ဘဲလူတွေကိုတိမ့်သွင်းပြီးဖြန့်ချီရောင်းချတဲ့စနစ်လို့လွယ်လွယ်ပြောနိုင်ပါတယ်။လူတယောက်ဟာအဲ့ဒီကုမ္ပဏီကိုရောက်သွားရင်အရင်ဆုံးအဖွဲ့ဝင်ဖြစ်ပါဝင်ဖို့လိုပါတယ်။အဖွဲ့ဝင်ဖြစ်ပါဝင်နိုင်ဖို့တတ်မှတ်ချက်ကတော့ကုမ္ပဏီတစ်ခုနဲ့တစ်ခုမတူပါဘူး။တချို့ကုမ္ပဏီတွေမှာကုန်ပစ္စည်းနည်းနည်းပိုးဝယ်လိုက်တာနဲ့အဖွဲ့ဝင်ဖြစ်နိုင်ပေမဲ့တချို့ကုမ္ပဏီတွေမှာတော့သိမ်းရာနဲ့ချီတန်ဖိုးရှိပစ္စည်းတွေဝယ်မှအဖွဲ့ဝင်ဖြစ်ရတာမျိုးလည်းရှိပါတယ်။အဖွဲ့ဝင်ဖြစ်ပြီးရင်အဲ့ဒီသူဟာနောက်ထပ်အဖွဲ့ဝင်သစ်တွေရအောင်ရှာဖွေစည်းရုံးရပါတယ်။ကုမ္ပဏီကဖြန့်ဖြူးတဲ့ပစ္စည်းတွေကိုသူ့လိုပဲဝယ်လာအောင်အဖွဲ့ဝင်သစ်ကိုစည်းရုံးရတာမျိုးပါ။တပြိုင်နက်တည်းအဖွဲ့ဝင်အဆင့်မရောက်ပေမဲ့ကုန်ပစ္စည်းနည်းနည်းပါးပါးကုန်အောင်ရောင်းချရတာမျိုးလည်းလုပ်ရပါတယ်။အဲ့ဒီလိုအဖွဲ့ဝင်သစ်စည်းရုံးနိုင်မှုကုန်ပစ္စည်းရောင်းချနိုင်တဲ့အရေးအတွက်ကိုမူတည်ပြီးအဲ့ဒီလူတွေကိုအမှတ်ပေးစနစ်ကျင့်သုံးပါတယ်။ကိုစည်းရုံးထားတဲ့လူဟာနောက်ထပ်အဖွဲ့ဝင်သစ်တွေကိုစည်းရုံးရင်ကို့အတွက်လည်းအမှတ်တချို့ရတဲ့စနစ်ကျင့်သုံးပါတယ်။ကိုစည်းရုံးထားတဲ့လူကနေတဆင့်စင်ပွားစင်ပွားလူတွေတိုးပွားလာသလောက်ကိုကအမှတ်တွေရနေမှာဖြစ်ပြီးတတ်မှတ်ထားတဲ့အမှတ်တစ်စုံတစ်ခုရောက်သွားရင်အဲ့ဒီလူကိုနာမည်လှလှပေးထားတဲ့အဆင့်တစ်ခုတတ်မှတ်ပေးပြီးတချို့ကုမ္ပဏီတွေမှာဆိုလစဉ်ဝင်ငွေမျိုးမျိုးမြက်မြက်ရတဲ့သူတွေဖြစ်လာစေပါတယ်။ MLM ကိစ္စမှာဖြန့်ဖြူးတဲ့စနစ်ကအဓိကပြဿနာမဟုတ်ဘဲဖြန့်ဖြူးတဲ့ကုန်ပစ္စည်းတွေရဲ့အမျိုးအစားဈေးနှုန်းနဲ့ဘယ်လိုစည်းရုံးရောင်းချတယ်လဲဆိုတာတကယ်ပြဿနာပါ။လက်ရှိမြန်မာနိုင်ငံထဲရောက်နေတဲ့စင်ပွားစနစ်လုတ်ကင်နေတဲ့ကုမ္ပဏီအများစုကြီးဟာစေဝါဒါမှမဟုတ်စေဝါလို့နာမည်ခံမထားတဲ့ဒက်စာဒါမှမဟုတ်ကျန်းမာရေးနဲ့သက်ဆိုင်တယ်လို့ဆိုတဲ့အလှကုန်နဲ့လူသုံးကုန်ပစ္စည်းစတာတွေဖြစ်နေတာတွေ့ရပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။တာမန်ကုန်ပစ္စည်းတွေမှာသူ့ထုတ်ကုန်အရေးအသွေးနဲ့သူ့ဈေးနှုန်းပြန်မျှသတ်မှတ်ချက်တွေရှိပြီးသားမို့သူနဲ့အမျိုးအစားတူအမှတ်တစိမ့်လောက်ပဲကွဲတဲ့ကုန်ပစ္စည်းတွေကိုဈေးနှုန်းမတန်တဆမြင့်တင်ရောင်းချလို့မရနိုင်ပါဘူ
း။ဈေးဝါဒါမှမဟုတ်ဓာတ်စာဒါမှမဟုတ်ကျန်းမာရေးကိုအထောက်အကူဖြစ်စေတဲ့အလှကုန်လူသုံးကုန်တွေကတော့အဲ့ဒီကုန်ပစ္စည်းတွေရဲ့အာဏိသင်တွေကိုပြောပြီးဈေးနှုန်းမတန်တဆမြင့်တင်နိုင်လို့ပါပဲ။နမူနာအဖြစ်လွန်ခဲ့တဲ့အနှစ်20ဝန်းကျင်လောက်ကမြန်မာနိုင်ငံမှာနာမည်ကြီးတဲ့လင်းစည်းဆေးတောက်တွေလင်းစည်းနဲ့လှုပ်ထားပါတယ်ဆိုတော့စားတောက်ကုန်နဲ့လူသုံးကုန်တွေကိုပြသနိုင်ပါတယ်။အဲ့ဒီကုန်ပစ္စည်းတွေကိုထိုင်ဝမ်အခြေစိုက်ရှိုင်းဟုတ်ကုမ္ပဏီကစင်ပွားစနစ်နဲ့ဖြန့်မြူပြီးမြန်မာပြည်မှာအကြီးအကျယ်အောင်မြင်မှုရအကြီးအကျယ်အငင်းပွားရတဲ့ပြဿနာတစ်ခုဖြစ်စေခဲ့ပါတယ်။လုပ်ပုံကိုင်ဝန်ဤစနစ်ကတော့အဖွဲ့ဝင်သစ်တွေမစုဆောင်ခင်အကျိုးဆွေးနွေးပွဲဟောပြောပွဲဆွဲတဲ့ပွဲတွေလုပ်ပါတယ်။အဲ့ဒီပွဲတွေမှာလင်းစည်းဆေးတောက်နဲ့အခြားကုန်ပစ္စည်းတွေရဲ့ကျန်းမာရေးအပေါ်ဘယ်လိုကောင်းမွန်ကြောင်းပြောဆိုစေပါတယ်။အဲ့ဒီဆေးတောက်တောက်ပြီးကင်ဆာယောဂါဘယ်လိုသက်သာစေတယ်AIDS ကိုဘယ်လိုဟန့်တားနိုင်တယ်အ
ခြားယောဂါတွေကိုလည်းဘယ်လိုကောင်းမွန်စေတယ်စသဖြင့်ပြောဆိုရတဲ့ဗီဒီယိုပြပြီးစီးရုံပါတယ်
ဒါပေမဲ့တကယ်လက်တွေ့အဲ့ဒီလင်ဇီးနဲ့ဆက်ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံ FDA မှာစေဝါးတွေဖြစ်မှတ်ပုံတင်တာမလုပ်ပါဘူးဒီလိုနဲ့အဖွဲ့ဝင်တွေဟာတအိမ်တက်ဆင်းလိုက်လံပြီးလင်ဇီးဆေးဘလောက်စွမ်းကြောင်းအပေါင်းအာရင်တန်တန်တွေနဲ့ဟောပြောကင်ဆာယောဂါတွေကိုတိုက်ခိုင်း AIDS နဲ့အခြားယောဂါတွေကိုတိုက်ခိုင်းစတာတွေလုပ်ကြပါတော့တယ်။ဒါပေမဲ့တက်တဲ့အထောက်ထားဖြစ်စေမဲ့စာရွက်စာရန်တွေမှာတော့အဲ့ဒီလိုယောဂါပျောက်ကင်းပါတယ်ဆိုတာရေးမထားပါဘူး။အဲ့ဒီအချိန်ကလင်းစည်းဆေးတောက်ဒပလင်းကျော်ဆေးတဖုံးစာကြက်ငွေ 9,000 ကျော်လောက်နဲ့ရောင်းချပါတယ်။အလွန်ဈေးကြီးတဲ့နှုန်းမှာနောက်ပိုင်းယောဂါတွေနဲ့ပြဿနာတွေအမျိုးမျိုးတက်မီဒီယာတွေကနေဝေဖန်ရေးသားမှုမြင်မာလာမှအဲ့ဒီကုမ္ပဏီမြေအောက်ကိုအသာလေးရှို့သွားခဲ့ပါတယ်။နောက်ပိုင်းအစိုးရကျန်းမာရေးဝန်ကြီးဌာနကိုယ်တိုင်လင်းစည်းမှုတွေစိုက်ပျိုးပြီးလင်းစည်းဆေးတောက်တွေထုတ်လုပ်လာနိုင်ပါတယ်။ရှိုင်းဟုတ်ကုမ္ပဏီကထုတ်တဲ့လင်းစည်းဆေးတောက်ဘူးတွေနဲ့အာနိတင်ချင်းတူတဲ့ဝန်ကြီးဌာနထုတ်လင်းစည်းဆေးတောက်တဘူးဟာကျက် 2,000 ကျော် 3,000 လောက်နဲ့ဖြန့်ဖြူးနိုင်ပါတယ်။ဒါကိုကြည့်ရင်စင်ပွားစနစ်နဲ့ဖြန့်ဖြူးတဲ့ကုမ္ပဏီဟာကုန်ပစ္စည်းတစ်ခုကိုလူတွေရဲ့မသိနားမလည်မှုအယုံသွင်းပြီးလိန်ညာအောင်စိတ်ခိုင်းမှုလောဘအားကိုအသုံးချပြီးဘလောက်မတော်မတရားအမျက်ထုတ်ခဲ့သလဲဆိုတာတွေ့နိုင်ပါတယ်။နောက်ပိုင်းပေါ်ပေါက်လာတဲ့စင်ပွားကုမ္ပဏီတွေဟာလည်းအဲ့ဒီခေတ်ကနာမည်အကြီးအကျယ်ကြီးခဲ့တဲ့လင်းစည်းဖြန့်တဲ့ကုမ္ပဏီနဲ့မတိမ်မရေပုံစံတူတွေများပါတယ်။
ခုဆိုရင်မာဒီလည်းပဲ marketing နဲ့ဖြန့်ဖြူးရေးလုပ်တဲ့ကုမ္ပဏီတချို့ဟာ FDA မှာထောက်ခံချက်မယူပဲဆေးဝါးလိုလိုဓာတ်စာလိုလိုကုန်ပစ္စည်းတွေဖြန့်ဖြူးတာနဲ့ပတ်သက်ပြီးအစိုးရဘက်ကအရေးယူထားတာတရားစွဲထားတာလည်းရှိနေပါပြီ။တချို့စားသုံးသူဘက်ကနစ်နာလို့တိုင်ကြားထားပြီးတရားရုံးရောက်နေတဲ့အမှုတွေလည်းရှိနေပါတယ်။ပြဿနာကအဲ့ဒီလုပ်ငန်းကြီးထဲမှာမသိနားမလည်သူပြည်သူအများပြားဟာစားကောင်းနေတဲ့ဖွယ်ပါဝင်နေကြရတာဖြစ်လို့အရေးယူကင်တွယ်ဖို့အလွန်ခက်ခဲတဲ့အခြေအနေဖြစ်နေရတာပါ။ကြောက်ချသောနိုင်ငံတွေနီးတူပြဿနာပေါင်းများစွာပေါက်ဖွားစေတဲ့စားသုံးသူပြည်သူတွေကိုကြီးကြီးကျယ်ကျယ်ထိခိုက်စေတဲ့မာဒီလည်းပဲ marketing စနစ်နဲ့ဖြန့်ဖြူးရေးလုပ်မှုကိုပိတ်ပင်လိုက်တာဟာကောင်းမွန်တဲ့ကိစ္စဖြစ်ပါကြောင်းဒီလိုလှုပ်ခြင်းအဖြစ်အခြားသောဈေးကွက်နဲ့ယင်းနှိမ့်နှမှုဆိုင်ရာတွေကိုလည်းထိခိုက်နိုင်စရာအကြောင်းမရှိပါကြောင်းတင်ပြလိုက်ရပါတယ
်။ UCDU အောင်မြင်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE မြန်မာပိုင်းကတင်းနှာနေမယ့်နှစ်ဖက်အစီအစဉ်လေးဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်ထူးထူးခြားခြားသတင်းတွေကိုမအီတဆင်နဲ့ကိုငင်းချမ်းတို့ကတင်ပြထားပါတယ်ခင်ဗျာ
မိတ်ခင်ပြောင်စု Texas ပြည်နယ် Plano မြို့ကရှိတာဆုံးအင်းကြီးတစ်လုံးကိုဆက်ပြီးတော့ထင်းသိမ်းနိုင်ဖို့အတွက်အလုံးလိုက်ရွှေ့ပြောင်းခဲ့ပါတယ်Collinwood House လို့နာမည်ပေးထားတဲ့အိမ်ကြီးကိုဒေါ်လာ2သိန်းခွဲအကုန်ကျခံပြီးတော့နေရာတစ်ကိုပြောင်းခဲ့တာပါဒီအိမ်ကို1862ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့နှစ်ထပ်အမြင့်ရှိတဲ့လေတော့အိမ်တစ်လုံးလည်းဖြစ်ပါတယ်မနစ်ကတော့ဒီအိမ်ကြီးကိုပြန်ပြီးတော့ပြုပြင်ဖို့ Plano မြို့ကောင်စီမှမဲခွဲဆုံးဖြတ်ခဲ့ပြီးတော့ဒေါ်လာ2သိန်းခွဲလောက်ကုန်ကျမှာဖြစ်တဲ့အတွက်မဲဆန္ဒရှင်တွေကပယ်ချခဲ့ပါတယ်ဒီအိမ်ကြီးကို Hackett လေတော့မှထားရှိမှဖြစ်ပြီးတော့နောက်ပိုင်းမှာပြန်ပြီးတော့ပြင်ဆင်ပြီးပြသထားမှာလည်းဖြစ်ပါတယ်ရှင်
နန်းနံမျိုးက traffic ကယင်မြင်ကချင်းသေးရုပ်ကြီး၄ခုနာမှာစကားပြောတတ်တဲ့ချင်းသေးကြီးတကောင်ရောက်နေပါတယ်။တခြားချင်းသေးရုပ်တွေကခြေရုပ်တွေဖြစ်ပြီးတော့အခုချင်းသေးကတော့သင်ယူနိုင်စွမ်းရှိတဲ့အစင်းမြင့် AI နီးပညာသုံးအနီရောင်မီးထွန်းထားတဲ့ plaster ချင်းသေးရုပ်ဖြစ်ပါတယ်။ဒီချင်းသေးရုပ်ကြီးရှေ့မှာကျေးဇူးပြု၍အစာကျွေးပါဆိုတဲ့စာသားကိုရေးသားထားပြီးတော့စာလုံးလေးတွေရိုက်ထည့်ဖို့ကွန်ပျူတာဖန်သားပြင်တစ်ခုဖန်တီးထားပါတယ်။လူတွေကစာလုံးလေးတွေရိုက်ထည့်လိုက်တဲ့အခါအဲ့ဒီစာလုံးလေးတွေပေါ်အခြေခံပြီးချင်းသေးကြီးကကဗျာလေးတစ်ပုဒ်ဆက်ပေးနိုင်ပါတယ်။အဲ့ဒီနောက်ချင်းသေးကဒီကဗျာကိုရွတ်ပြနိုင်ပါတယ်။နှစ်စဉ်လန်ဒန်မှာကျင်းပတဲ့ဒီဇိုင်းပြပွဲအတွက်ဖန်တီးခဲ့တာဖြစ်ပါတယ်။ဒီဇိုင်းပညာရှင် S. Devlin နဲ့ Google အနုပညာနဲ့ယဉ်ကျေးမှုဌာနကပူးပေါင်းဖန်တီးတာဖြစ်ပြီးတော့စက်တင်ဘာလ23ရက်နေ့အထိပြသထားမှာပါ။
ဒီမြောက်ကျူနဗာရာပြည်နယ်မှာရှိတဲ့ဇောင်းဇောင်းမြို့တစ်မြို့ဆိုပြီးတော့မကောင်းမှုမျိုးစုံရနိုင်တဲ့မြို့ဆိုပြီးနာမည်ကြီးတဲ့ Las Vegas မြို့မှာကဘာလက်ခီးသွားတွေကိုဆွဲဆောင်ဖို့အတွက်အခုနောက်ဆုံးဖွင့်လိုက်တာကတော့ဆေးကြောက်ပြလိုက်ပဲဖြစ်ပါတယ်။အဲ့ဒီဆေးကြောက်ပြလိုက်ဟာအများပြည်သူလာရောက်နိုင်တဲ့နေရာဖြစ်တဲ့အတွက်ဆေးကြောက်တွေတရားဝင်ဝယ်ယူသုံးစွဲခွင့်ရမှာမဟုတ်ပေမဲ့လည်းဆေးကြောက်နဲ့ပတ်သက်တဲ့အကြောင်းအရာအမှုပညာလက်ရာဆေးကြောက်အပင်အတုတွေကိုလည်းဖန်လောင်အိမ်ထဲမှာဘယ်လိုစိုက်တယ်လဲဆိုတာကိုလည်းပြသထားမှာပါ။နဗာဒာပြည်နယ်မှာဆေးကြောက်ကိုတရားဝင်ဖျော်ဖြေအတွက်ဝယ်ယူသုံးစွဲခွင့်ပေးလိုက်ပေမဲ့လည်းအများပြည်သူအတွက်ဖွင့်လှစ်ထားတဲ့ပြလိုက်လို့နေရာမှာတော့တားမြင်ထားပါတယ်။
အဲအကြောင်းစေးကြဝယ်လို့သူတွေအတွက်ဒီပြတဲ့ကနေရောင်းတဲ့ဆိုင်တွေကိုကြိုပို့ပေးမဲ့ကားတွေစီစဉ်ထားပါတယ်။တခြားပြတဲ့တွေလိုပဲစေးကြောင်းနဲ့ပတ်သက်တဲ့ဘူးတုဒ္ဒရပွဲရာတွေကိုရှင်းပြထားသလိုလူမှုကွန်ရက်တွေမှာဒီပြတဲ့အကြောင်းလူပြောများလာစေဖို့လည်းစီစဉ်ထားပါတယ်။အဲ့ဒီအတွက်ပွချွန်းစေးလိပ်ပုံစံအကြီးကြီးတစ်ခုတိစောက်ထားသလိုအလင်းရောင်နဲ့နောက်ခံတွေကိုလည်းဓာတ်ပုံရိုက်လို့ကောင်းအောင်စီစဉ်ပေးထားပါတယ်ရှင်။
သူကြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်ဒီမှာနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ
လူမှုကွန်ရက်ဒီပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာပိုင်တို့ဘက်ကအားနည်းချက်တွေရဲလုံငန်းပိုင်းဆိုင်ရာပြက်ကက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြဆွဆွဲချက်တွေအတော်များများရှိနေပါတယ်။မြန်မာနိုင်ငံမှာဆုပ်ချွေကာလာတလျှောက်လုံးစစ်ထောက်လိုင်းရင်းနဲ့စစ်တပ်ကနေရာယူတွင်ကျခဲ့တာမို့လို့ရဲတပ်ဖွဲ့တွေရဲ့အခန်းကဏ္ဍအားနည်းခဲ့ရပေမဲ့ဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူ့ရဲတပ်ဖွဲ့ဟာအင်မတန်ကိုအရေးပါပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာတူတက်အားကောင်းမှုတွေအခုဘလို့အခြေအနေမှာရှိနေပါပြီလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုင်းစီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့သဘောထားအမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
နေပန်အင်္ဂါညဒဲရိုက်လီလိုင်းစီစဉ်မှာပါဝင်ဝင်ရောက်ပြီးတော့ဆွေးနွေးလို့သူတွေ VOA ကိုည9:00နာရီမှတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ VOA American တန်ကအခုမနေ့ဖက်ထုတ်လင်းပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့7:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါရခင်ဗျာဒီဝေမြန်မာပိုင်းကတနင်္လာနေ့မနက်ခင်းအစီအစဉ်လေးဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းအတင်းသွင်းခံရသူ Brett Kavanaugh က1982ခုနှစ်တုန်းကလိင်မှုဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆွဲပြောဆိုနေတဲ့ Christine Blasey Ford ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှာစက်တဘရီမနက်ပိုင်းကျရင်အများပြည်သူရှေ့မှာထွက်ဆိုမှာဖြစ်ကြောင်းသူရဲ့ရှေ့နေတွေကပြောပါတယ်ဒါပေမဲ့အခုလိုထွက်ဆိုဖို့အတွက်ဘလို့အခြေအနေတွေတတ်မှတ်ပေးရမယ်ဆိုရဲအသေးစိတ်ကိုတော့ညှိနှိုင်းနေကြဆဲဖြစ်ပါတယ်ကမ္ဘာကောင်းဆောင်အများပြားတက်ရောက်မယ်မင်ကွန်းပြောကြမယ်83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအစီအစဉ်ကိုအင်္ဂါနေ့မှာစတင်မှာဖြစ်ပါတယ်အဆင့်မြင့်ကောင်းဆောင်တွေတက်ရောက်မယ်သတင်းပတ်တွင်အစည်းအဝေးလုပ်ဖို့အတွက်ပန်ကြားချက်ပေါင်း342ခုကိုလက်ခံရရှိထားတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါတယ်အစည်းအဝေးလုပ်မယ့်အကြောင်းအရာတွေထဲမှာ Syria, Libya, Yemen, Mali နဲ့ဘဟုအာဖရိကသမ္မတနိုင်ငံတွေကပဋိပက္ခအပြင်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တာပါပါဝင်ပါတယ်။ကမ္ဘာမှာအကြီးအမားဆုံးကျန်းမာရေးစောင့်ရှောက်မှုအာမခံအစီအစဉ်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။နောက်နှစ်ကျင်းပမယ့်အထွေထွေရွေးကောက်ပွဲတွေမတိုင်ခင်ဒီအစီအစဉ်ကိုစတင်လိုက်တာဖြစ်ပြီးအစင်းရဲဆုံးနိုင်ငံသားတန်ပေါင်း900ကိုအခမဲ့ကျန်းမာရေးစောင့်ရှောက်မှုပေးရမယ်လို့အာမခံထားပါတယ်။မလေးရှားနိုင်ငံမှာတောက်ကြံတဲ့စနေနေ့ရက်ပြုလုပ်တဲ့အထူးစစ်ဆင်ရေးတွေမှာနိုင်ငံခြားသား900ကျော်ကိုဖမ်းဆီးရမိခဲ့ပြီးဒီထဲမှာမြန်မာကအနည်းဆုံး40လောက်ပါဝင်နေပါတယ်။မလေးတောင်ပိုင်းစိုက်ဘာဂျာယာနဲ့ဆီလန်ကောပြည်နယ်တွေမှာမလေးရှားလူမှုကြီးကြပ်ရေးတာဝန်ရှိသူတွေနဲ့အထူးတိုက်ခိုက်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့စက်တင်ဘာ27နဲ့2ရက်နေ့တွေမှာပြုလုပ်ခဲ့တာဖြစ်ပါတယ်။
ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချင်းကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်။ VOA ရဲ့တင်ပြနေတဲ့မြန်မာခင်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေတန်လွှင့်ပေးခဲ့တာပါ။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတချင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးနေ့တည်မှာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.